Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ28ရက်ပို့ထူးနေ့ညနေခင်း 6:00 AM အစီအစဉ်တွေကို line to meter 1925 25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနောက်လာပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါစီးရီးယားရေနိုင်ငံကဆွေးနွေးပွဲတစ်ခုကိုတက်ဖို့အီရန်နိုင်ငံသားရဲ့ဝင်ကြီးသွားဖို့ရှိပါတယ်။တောင်တရုတ်ပင်လယ်ကိုစီးရီးရင်လွတ်တာတွေနောက်ထပ်လွတ်သွားမယ်လို့အမေရိကန်ကပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့ internet လွတ်လပ်ခွင့်အဆင့်ကျဆင်းသွားတယ်လို့ Freedom House အဖွဲ့ကစီရင်ခံပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။ကချင်ပြည်နယ်ဆော့လော်မြို့နယ်အတွင်းစီးရုံရေးတွားရောက်တဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုဒေသခံပြည်သူစစ်တွေကဖမ်းဆီးမယ်ဆိုပြီးထပ်မံချင်းချောက်တာတွေရှိနေပါတယ်
။ဘလို့ကသွားလို့မရဒီ NLD ကိုအစိုးရလည်းမဖြစ်ချင်ဘူး။သူတို့ကလည်းလွတ်လပ်တဲ့တရားမျှတတွေရုပ်အဖွဲ့လုပ်ကြလို့လားပြော။ဒီအရေးမရှိတာဘလို့မှမရှိနိုင်တော့ဘူးလေ
။ကချင်အမတ်ငါးကအမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးကျော်ကျော်ဦးပါရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါ။ဒါအပြင်ဘ ਹੁ တကောင်စီရင်ကော်မရှင်ကနေကြံနေသေးတဲ့တကောင်စီရင်အချက်အလက်တွေကိုဒီနေ့ကုန်ပိုင်းထုတ်ပြန်သွားမဲ့တဲ့ရင်လက်မဲ့ရွက်ောက်ပွဲမှာဘသူတွေကဘလို့ကြိုတင်မဲတွေပြေးလို့ရတယ်လဲဆိုတဲ့တင်ပြချက်တွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့ရွက်ောက်ပွဲနောက်ဆုံးရတဲ့ရင်ကောင်းလို့ချက်နဲ့အတူရွက်ောက်ပွဲစကပိုင်းကိုလည်းနားဆင်ရမှာပါ။ခုရင်ဆုံးတော့ပုတ်ထူးနေညနေခင်းနောက်ဆုံးရတဲ့ရင်တွေကိုကုချီကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
။ဒီတဲ့မှာနောက်ပိုင်းဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာကျင်းပမဲ့ဆီးရီးယားအခြေအနေဆိုင်ရာနိုင်ငံစုံစည်းဝေးတွေကိုအီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်တက်ရောက်မယ်လို့ပြောခွင့်ရအမျိုးသမီးတူကဒီကနေ့ပြောပါတယ်။ဆွေးနွေးပွဲတွေကိုတက်ဖို့အီရန်ကိုဖိတ်ကြားဖို့မျှော်လင့်ထားတယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရဂျွန်ကာဘီကအင်္ဂါနေ့မှာပြောတာပါ။အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုနိုင်ငံသားဝန်ကြီးဂျွန်ကယ်ရီဦးဆောင်ပါမယ်။ဆီးရီးယားမှာခက်ခဲတဲ့နိုင်ငံရေးအခြေအနေအတွက်အဖြေတွေရဖို့ဆွေးနွေးပွဲမှာအဓိကအာရုံစိုက်ဆွေးနွေးသွားမယ်လို့ပြောခွင့်ရကာဘီကပြောပါတယ်။ဆွေးနွေးပွဲရဲ့အဓိကပိုင်းကိုတောက်ကြနေမှာလို့ဖို့အစီအစဉ်ထားပေမဲ့ကနအူးအဆင့်ဆွေးနွေးပွဲတွေကိုတော့ကြာသပတေးနေ့မှာလုပ်မှာပါ။ဘယ်လိုအစည်းအဝေးမျိုးမှမဆိုအီရန်နိုင်ငံပါဝင်တက်ရောက်တာဟာအမေရိကန်နဲ့တခြားအနောက်အင်အားကြီးနိုင်ငံတွေဘက်မှအပြောင်းအလဲတစ်ခုဖြစ်လာတာကိုပြတဲ့သဘောဖြစ်နေပါတယ်။ဇူလင်လကရထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်တာကလွဲလို့တခြားကိစ္စတွေမှာအီရန်နဲ့ပတ်သက်တာကိုကန့်သတ်ဖို့အမေရိကန်နဲ့အနောက်နိုင်ငံတွေကကြိုးစားထားတာပါ။ဒါပေမဲ့လည်းဆီးရီးယားကြက်တဲမှာအီရန်ကိုအမေရိကန်ရဲ့အဓိကလှုပ်ဆောင်ပေးနိုင်ငံတစ်ခုအဖြစ်ဖော်ပြပြောဆိုတာမျိုးနိုင်ငံရေးဌာနပြောခွင့်ရကာဘီကအင်္ဂါနေ့မှာမလုပ်ခဲ့ပါဘူး။သို့တော့ဆီးရီးယားမှာနိုင်ငံရေးအတွင်ကူးပြောင်းမှုတစ်ခုဖြစ်လာဖို့ဆွေးနွေးပွဲတွေမှာတချိန်ကျရင်အီရန်ပါလာမယ်ဆိုတာကိုအမေရိကန်ကအတိအမှတ်ပြုထားတယ်လို့ပြောခွင့်ရကာဘီကပြောပါတယ်။
တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ကျွန်းစုတွေနဲ့တန်နာကျောက်တန်နာရေပြင်ကိုအမေရိကန်ပြည်ထောင်စုကစစ်သင်္ဘောတစ်စင်းလွှတ်လိုက်တဲ့အပေါ်တရုတ်နိုင်ငံကပြစ်တင်ဝေဖန်လိုက်ပါတယ်။အမေရိကန်ဘက်ကတော့အဲ့လိုမျိုးကင်းလှည့်လုပ်တာမျိုးနောက်ထပ်လုပ်အောင်မယ်လို့အခိုင်အမာပြောပါတယ်။အင်္ဂါနေ့ကစစ်တင်မောလွှတ်တဲ့လောက်ရက်အတွက်တရားဝင်ကန့်ကွက်ဖို့တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Max Borges ကိုဆင့်ခေါ်ခဲ့တယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဒီလောက်ရက်ဟာတရုတ်တို့ကနေမြေပိုင်ဆိုင်တယ်လို့အငင်းပွားပွဲပြောထားတာကိုအမေရိကန်တို့ကဗျောင်းဆင့်ခေါ်လိုက်တာပါပဲ။အမေရိကန်ရဲ့လောက်ရက်ဟာတရုတ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့အမျိုးသားလုံခြုံရေးဆိုင်ရာအကျိုးစီးပွားတွေကိုချင်းချောက်လိုက်တာဒါမှကတနာကျောက်တန်းမှာရှိတဲ့တရုတ်နိုင်ငံသားတွေနဲ့နေရာဌာနတွေရဲ့လုံခြုံရေးကိုအန္တရာယ်ဖြစ်စေတယ်လို့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးဇန်ယီဆွီကပြောပါတယ်။တရုတ်တို့ယူထားတဲ့စူပီတနာကျောက်တနာချင်းကတဟာလွတ်လပ်စွာရေချောင်သွားလာခွင့်ကိုကျင့်သုံးတာဖြစ်ပြီးအဲ့ဒီဒေသရဲ့အချုပ်အခြာအာဏာပိုင်မှုဆိုင်ရာမေးခွန်းအနေနဲ့မဆက်ဆက်ဘူးလို့အမေရိကန်စစ်ဖက်တာဝန်ရှိသူတို့ကပြောပါတယ်။အဲ့ဒီဒေသကိုဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကလည်းပိုင်ဆိုင်တယ်လို့ပြောဆိုထားတာပါ။ဒေသရင်းအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကလည်းဒီလိုအမေရိကန်စစ်သင်္ဘောလွှတ်တာကိုကြိုးဆိုကြပြီးမြဲပို့ပြီးတော့သတိထားပြီးတော့ပြောဆိုနေကြပါလေရှင်
။လီဘီးယားနိုင်ငံထရီပိုလီမြို့တော်အခြေစားအစ္စလမ်ဘဝဒီအစိုးရအဖွဲ့ဝင်တွေလိုက်ပါသွားတဲ့ရဟယင်တစ်စင်းအင်္ဂါနေ့ကပြစ်ချခံရတာကြောင့်လူ9ဦးထဲမှနေတည်ဆုံးသွားပါတယ်။ရဟယင်ပေါ်မှာလူပဏယောက်ပါသွားတယ်ဆိုတာရှင်းရှင်းလင်းလင်းမသိရပါပေမဲ့အသက်မသေးကြံရည်သူရှိမယ်လို့မမျှော်လင့်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ရဟယင်ဟာထရီပိုလီမြို့တော်ကနေထွက်ခွာပြီးအယ်မာယာမြို့အနောက်ဘက်ကပင်လယ်ထဲကိုပြစ်ချသွားတာပါ။ရဟယင်ကိုပစ်ချခဲ့တာဟာတူဘရုတ်မြို့မှာအခြေစိုက်တဲ့ပြိုင်ဘက်အစိုးရရဲ့လက်ချက်ဖြစ်တယ်ဆိုပြီးအစ္စလမ်ဘဝဒီတွေကပြစ်တင်ပြောဆိုပါတယ်။လီဘီးယားနိုင်ငံဟာထရီပိုလီမြို့တော်ကိုသိမ်းပိုက်ထားတဲ့အစ္စလမ်ဘဝဒီအစိုးရနဲ့အခြေပိုင်းကတူဘရုတ်မြို့မှာအခြေစိုက်တဲ့နိုင်ငံတကာအသိအမှတ်ပြုလွှတ်တော်တို့ကြားမှာကွဲပြားနေတာပါ။ညီညွတ်ရေးအစိုးရတက်ပေါ်လာဖို့ကုလသမဂ္ဂကဂျာဝင်ဆက်ဆက်ပေးတာတွေကအခုချိန်ထိမအောင်မြင်သေးပါဘူး။လီဘီးယားနိုင်ငံရှင်မိုမာဂရာဖီကိုဖြုတ်ချပြီး2012ခုနှစ်မှာတပ်ပစ်ခဲ့ပြီးကတည်းကလီဘီးယားနိုင်ငံမှာဗျံပရာအခြေအနေတွေနဲ့နိုင်ငံရေးအရမရေမရာဖြစ်နေတာပါ။
ဩစတြေးလျနိုင်ငံတွင်ရွှေ့ပြောင်းဒုက္ခသည်တွေနေဆက်ဖြတ်ကျော်ဝင်ရောက်မှုကျော့သွားစေဖို့ဆလိုဗေးနီးယားနဲ့နေဆက်တချောင်းမှာခြံစည်းရိုးခတ်မယ်လို့ပြည်ထောင်ဝန်ကြီးဂျိုဟာနာမစ်လစ်နာကပြောဆိုလိုက်ပါတယ်နေဆက်ခြံစည်းရိုးခတ်ဖို့လှုံ့ဆော်ရတာဟာရွှေ့ပြောင်းဒုက္ခသည်တွေအလုံးကိုနိုင်ငံတွင်အဝင်မခံဖို့မဟုတ်ပဲဩစတြေးလျနိုင်ငံတွင်ကိုဝင်ရောက်တာတွေကိုအသေးအချာထိန်းချုပ်ဖို့သာဖြစ်တယ်လို့ပြည်ထောင်ဝန်ကြီးကဒီကနေ့ပုတ်တဟူးနေ့မှာကြေညာလိုက်ပါတယ်နှစ်နိုင်ငံနယ်ဆက်အနေသတင်းထောက်တွေကိုပြောဆိုရမှာတော့ခြံစည်းရိုးခတ်မဲ့အစီအစဉ်ကနီးပညာပိုင်းဆိုင်ရာအတားအဆီးတွေပါလို့သုံးနှုံးပြောဆိုခဲ့တာပါဒါပေမဲ့အပြီးသတ်လှုပ်ဆောင်မဲ့အချိန်ကာလသတ်မှတ်ချက်နဲ့ဘဏ္ဍာငွေဘလောက်သုံးမလဲဆိုတာတွေကိုတော့ပြည်ထောင်ဝန်ကြီးကမပြောခဲ့ပါဘူးတစ်ချိန်တည်းမှာပဲဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဂျင်းကလော့ဂျွန်ကာကတော့အဖွဲ့ဝင်နိုင်ငံတွေရန်ပုံငွေမတီထည့်ဝင်ဖို့နှောက်နှေးနေတဲ့အပေါ်မှာဝေဖန်လိုက်ပြီးဒုတိယကမ္ဘာစစ်ပြီးချိန်ကစလို့ဥရောပတိုက်အနေနဲ့အဆိုးအဝါဆုံးကြုံတွေ့နေရတဲ့ရွှေပြောင်းဒုက္ခသည်ပြဿနာကိုကူညီဖြေရှင်းဖို့မျှော်လင့်တယ်လို့လည်းမနေ့ကပြောဆိုလိုက်ပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီလိုတွေကနေဗုဒ္ဓညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့ပြည်တွင်းပြည်ပအဖွဲ့အစည်း55ဝက်ကလေ့လာသူပေါင်း6000ကျော်ကိုခွင့်ပြုထားတယ်လို့ပြည်အစိုးရပိုင်း CCTV သတင်းတပုတ်မှဖော်ပြထားပါတယ်။အတည်ပြုပေးထားတဲ့လေလာသူ6921ယောက်ထဲမှာ6400ကပြည်တွင်းကစောင့်ကြည့်လေလာရေးအဖွဲ့တွေကဖြစ်ပြီး321ယောက်ကပြည်ပစောင့်ကြည့်လေလာရေးအဖွဲ့တွေကဖြစ်တယ်လို့သတင်းမှာဖော်ပြပါရတယ်။လေလာသူတွေဟာရွေးကောက်ပွဲမဲဆွယ်စည်းရုံးတာတွေနဲ့ရွေးကောက်ပွဲလုပ်ငန်းရှင်တွေကိုစောင့်ကြည့်လေလာကြမှာပါ။ရွေးကောက်ပွဲကာလတခြားဥရောပသမဂ္ဂ EU ရဲ့ရွေးကောက်ပွဲစောင့်ကြည့်လေလာရေးအဖွဲ့ EOM ကစောင့်ကြည့်လေလာပြီးမြန်မာရွေးကောက်ပွဲလုပ်ငန်းရှင်တခုလုံးပေါ်ပြီးပြည့်စုံတဲ့လေလာ30ချက်တခုကိုလုပ်သွားမှာပါ။မြန်မာသမိုင်းမှာအရေးပါဆုံးလို့ပြောရမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်း310နဲ့နိုင်ငံရေးပါတီ92ပါတီကိုကိုစားပြုပြီးရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းပေါင်း6065ယောက်ရှိပါတယ်။မြန်မာနိုင်ငံလူဦးရေ53သန်းကျော်မှာမဲပေးပိုင်ခွင့်ရှိတဲ့မြန်မာနိုင်ငံသား35သန်းလောက်ရှိတယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။
မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်ဟာဒီနှစ်မှာကျသွားပြီးအင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ်အမေရိကန်အခြေစိုက် Freedom House အဖွဲ့ကသတ်မှတ်လိုက်ပါတယ်။အင်တာနက်လွတ်လပ်ခွင့်အကောင်းဆုံးနိုင်ငံကိုအမှတ်3ရအဆိုးဆုံးနိုင်ငံကိုအမှတ်10ပေးပြီးအဆင့်ခွဲသတ်မှတ်တာမှာမြန်မာနိုင်ငံကို63မှတ်ပေးထားတာကြောင့်ပြီးခဲ့တဲ့နှစ်ကအမှတ်60နဲ့ဒဇိတပိုင်းလွတ်လပ်တဲ့နိုင်ငံအဖြစ်သတ်မှတ်ခဲ့တာကနေအဆင့်ကျသွားတာဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့2015ခုနှစ်အတွင်းအင်တာနက်အသုံးပြုမှုလွတ်လပ်ခွင့်ဆိုင်ရာ Freedom House အဖွဲ့ရဲ့အစည်းအခမ်းစာထဲမှာဒီလိုသတ်မှတ်လိုက်တာဖြစ်ပါတယ်။အထူးသဖြင့်အင်တာနက်အသုံးပြုသူတွေရဲ့လွတ်လပ်ခွင့်အခြေအနေကျသွားတယ်လို့ Freedom House အဖွဲ့ကပြောပါတယ်။အင်တာနက်အသုံးပြုသူတွေကိုမကြသေးခင်ကဖမ်းဆီးအရေးယူတာတွေကိုအဓိကထောက်ပြထားပါတယ်။ဒါ့အပြင်စစ်တပ်ကိုထိခိုက်စေတဲ့ဒါမှမဟုတ်အစိုးရလုပ်ငန်းတွေကိုအနှောက်အယှက်ဖြစ်စေတဲ့ပြောဆိုရေးသားဖော်ပြချက်တွေကိုဖြန့်ဝေတာဒါမှမဟုတ်မျှဝေတာတွေမလုပ်ဖို့လူမှုဆက်သွယ်ရေးကွန်ရက်ဆိုရှယ်မီဒီယာအသုံးပြုသူတွေကိုအစိုးရတာဝန်ရှိသူတွေကဖိအားပေးနေတာကိုလည်းအဓိကအချက်တစ်ခုအဖြစ်ဖော်ပြပါဗျ။အင်တာနက်ကိုအသုံးပြုနိုင်တဲ့လူအရေးအတွက်တိုးတက်လာပြီးမြန်မာဘာသာမှာအနေဆုံးနိုင်ငံတွေထဲမှာပါရှိနေစေဖြစ်တယ်လို့ Freedom House အစီရင်ခံစာမှာဖော်ပြထားပါဗျ။ဆက်သွယ်ရေးနဲ့သတင်းနည်းပညာဆိုင်ရာဝန်ကြီးဌာနကနည်းဥပဒေနှစ်ခုပြဋ္ဌာန်းထားပြီးဖြစ်ပေမဲ့ဘျူရိုကရေစီရန်တရားကြောင့်အကောင့်ထည့်ဖို့မှုနှေးကွေးနေစေပဲလို့လည်းပြောဆိုထားပါတယ်ရှင်
။ကျူဘားနိုင်ငံပေါ်အမေရိကန်ပြည်ထောင်စုက250ကြော်ကြာချမှတ်ထားခဲ့တဲ့တန်ခတ်ပိတ်ဆို့ရေးယူမှုကိုအဆုံးသတ်ရေးဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂဒုတိယညီလာခံမှာအင်္ဂါနေ့ကတခဲနဲ့မဲပေးဆုံးဖြတ်လိုက်ကြပါတယ်။စီးရေးကာလအချိန်မြင့်နေချိန်တွင်ချမှတ်ခဲ့တဲ့ရေးယူမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အဆုံးသတ်ဖို့အထူးညီလာခံအဖွဲ့ဝင်190နိုင်ငံကတောင်းဆိုလိုက်တာပါ။အမေရိကန်နဲ့အစ္စရေးနှစ်နိုင်ငံတည်းကပဲကန့်ကွက်မဲ့ပေးပါတယ်။ဒီကိစ္စကိုထူထူးညီလာခံကနှစ်စဉ်ကင်တွယ်ဆောင်ရွက်လာခဲ့တဲ့24နှစ်တာကာလအတွင်းဒီတစ်ချိန်ဟာတန်ခတ်ရည်ယူမှုကိုအဆုံးသတ်ရေးအားအကောင်ဆုံးထောက်ခံတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီမဲခွဲဆုံးဖြတ်ချက်ကအခြေအနေတွေရှေ့ဆက်တူဖြစ်ပေါ်အောင်ထောက်ကူဖြစ်စေမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံမတ် Ron Goddard ကပြောပါတယ်။ကျူဘားနိုင်ငံနဲ့တမန်ဆက်ဆံရေးအပြည့်အဝပြန်ထူထောင်ဖို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာသမ္မတဘရာကိုဘာမာကညွှန်ကြားခဲ့တာပါ။ကျူဘားနိုင်ငံကိုအမေရိကန်နိုင်ငံသားတွေခရီးသွားလာခွင့်ဆိုင်ရာကန့်သတ်ချက်တချို့ကိုလည်းသမ္မတကရှော့ပေါ်ပေးခဲ့ပါတယ်။ဒါပေမဲ့56နှစ်ကြာတန်ခတ်ရည်ယူမှုကိုတော့ကွန်ဂရက်လွှတ်တော်ကပဲရုပ်သိမ်းနိုင်တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့တန်ခတ်ရည်ယူမှုကိုကိုယ်သဘောနဲ့ကိုချမှတ်ထားတာမို့ကိုယ်သဘောနဲ့ကိုပဲရုပ်သိမ်းပေးပါလို့အထူးညီလာခံဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်ကျူဘားနိုင်ငံသားရဲ့ဝန်ကြီးဘရူနိုရိုဒရီဂွေးပါရီလီကတိုက်တွန်းပြောဆိုပါတယ်။
စပိန်နိုင်ငံတွင်းကနေလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ကက်တလန်ဒေသခွဲထွက်မဲ့အရေးကိုနိုင်ငံရေးအရာရောဥပဒေကြောင့်အရာပါလှုပ်ဆောင်နိုင်တာအလုံးအသုံးပြုတားမြစ်သွားမယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျိုင်းကကတိပြုပြောဆိုလိုက်ပါတယ်။ကက်တလန်ဒေသခွဲထွက်ရေးအစီအစဉ်ဟာရန်စမှုတစ်ခုဖြစ်တယ်လို့လည်းသူကပြောပါတယ်။အစိုးရအဖွဲ့အကြီးအကဲအဖြစ်နဲ့တာဝန်ယူထားတဲ့ကာလတလျှောက်လုံးစပိန်နိုင်ငံဟာလွတ်လပ်ပြီးဒန်းထူအခွင့်အရေးရတဲ့နိုင်ငံတစ်ခုဖြစ်နေစေရမယ်လို့ဝန်ကြီးချုပ်ရာချိုင်းကမနေ့အင်ကာနီကရုပ်မြင်သံကြားကနေနိုင်ငံတော်ကိုပြောဆိုတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်ရှင်ပုတ်ထူနေညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုကုကြကြောသိန်းနဲ့မတ်သိငီထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်အခုတော့ကြမ်းရှိနေတဲ့အချိန်တွင်တင်ဆောင်းမတွေကိုဆက်လိုက်တင်ပြပေးသွားမှာပါတိုင်းရင်းသားမျိုးနွယ်စုဆိုင်ရာအချက်အလက်ကလွဲပြီးကြံနေသေးတဲ့သံကောင်စီရင်အချက်အလက်တွေကိုဒီနှစ်ကုန်ပိုင်းထုတ်ပြန်သွားမယ်လို့ဗဟိုသံကောင်စီရင်ကော်မရှင်အတွင်းရေးမှူးဦးမြင့်ကျိုင်းကပြောလိုက်ပါတယ်ဒီအထက်မှာတော့အလုတ်ကိုင်းဆိုင်ရာအချက်အလက်တွေနဲ့ဘာသာကိုးကွယ်မှုဆိုင်ရာအချက်အလက်တွေပါပါဝင်မှာဖြစ်ပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်
2015မေလတုန်းကထုတ်ပြန်ခဲ့တဲ့ပင်မသကောင်စင်းအစီရင်ခံစာမှာမြန်မာတနိုင်ငံလုံးရဲ့လူဦးရေတုံးနှုန်းမြို့ပြနဲ့ကျေးလက်နေလူဦးရေကြားမဦးရေလူဦးရေအချိုးပိရမစ်ကလေးမွေးဖွားနှုန်းနဲ့တေဆုံးသူဦးရေစတဲ့အချက်လက်တွေကိုအသေးစိတ်ဖော်ပြထားခဲ့တာပါဒီမှာကြံနေတဲ့အပိုင်းတွေနဲ့ပတ်သက်ပြီးထုတ်ပြန်မယ်ထုတ်ပြန်မှုအပေါ်သကောင်စင်းကော်မရှင်အတွင်းရေးမှူးဦးမြင့်ကျိုင်ကခုလိုပြောပါတယ်
တကယ်အချက်လေးကော်မတီနဲ့အစည်းအဝေးတွေလုပ်ပြီးတော့ဒီနေ့ဆောင်ရွက်နေပါတယ်လို့ဒီနှစ်ကုန်ပိုင်းလောက်မှာတော့အလုံးဖြစ်လာနိုင်တဲ့နေသားရှိမှဖြစ်ပါတယ်။ဒါနဲ့တခြားဒီအစီအစဉ်ခေါ်ပြီးတော့အတည်ပြုနေရအောင်အဲ့ဒီအသေးစိတ်ဆွေးနွေးတွေဖြစ်လာအောင်အခုလည်းတော့ဒီဘယ်ကကြံပေးဖို့နေကျွန်တော်တို့တောက်ချောင်းလုံးလုံးနေတယ်
မကြာမီထုတ်ပြန်မဲ့ထုတ်ပြန်ချက်မှာတိုင်းရင်းသားမျိုးနွယ်စုဆိုင်ရာအချက်လက်တွေမပါသေးတာနဲ့ပတ်သက်ပြီးသူကခုလိုပြောပြပါသေးတယ်
။ဟုတ်ပါတယ်ကျွန်တော်တိုင်းရင်းသားတွေကသူတို့ကဟိုကျွန်တော်တို့ကတဲ့ဘက်က135မျိုးပဲရှိတယ်ဒီမှာပါဒီနေ့ဆိုသူတို့ကသူတို့မျိုးနံပါတ်ကိုပြောတော့ချိုးရတော့ဟောအဲ့လိုတက်မျိုးနေနောက်တစ်ခါနံပါတ်ရဆတော့ပွဲပွဲတော့တယ်ရှိတယ်အဲ့ဒါတွေကိုတစ်ခုချင်းပြန်ဖြစ်နေရတယ်ဗျအဲ့ဒါကြောင့်ကျွန်တော်ဒီနှစ်ကုန်ပိုင်းလောက်တော့ကျွန်တော်တို့အဲ့ဒါပြီးမယ်ပြီးပြီးမှကျွန်တော်တို့အစီအဝေးခုနမဲ့တဘောရှိတိုင်းရင်းသားကတော့နောက်ဆုံးမှထွက်မှဖြစ်တယ်သူကတိုင်းရင်းသားခေါင်းဆောင်တွေကိုယ်စားလှယ်တွေတောက်ဒီဘက်ကသမိုင်းပညာရှင်ကြီးကျင်းမှုပညာရှင်တွေဒီအဖွဲ့အစည်းပညာရှင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့ကျေလည်ဆွေးနွေးပြီးပါပဲထုတ်ပြန်ပါဗျတိုင်းရင်းသားတွေအားလုံးနဲ့ညီမျှပြီးပါပဲထွက်ပြန်ကြတယ်
ထုတ်ပြန်ပြီးတဲ့ပင်မသကောင်စင်းထုတ်ပြန်ပွဲမှာတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြံပေးပုဂ္ဂိုလ်ကလည်းနှစ်ပေါင်း30ကျော်ကြာမှပထမဆုံးအကြိမ်ပြန်လည်ကောက်ခံခဲ့တဲ့ပြည်လုံးကျသကောင်စင်းထုတ်ပြန်နိုင်ခြင်းပေါ်ချီးကျူးခဲ့ပါသေးတယ်။မကြာခင်ထုတ်ပြန်မဲ့တတိယအဆင့်အသေးစိတ်ထုတ်ပြန်မှုမှာဘာသာရေးကိုးကွယ်မှုဆိုင်ရာအချက်လက်တွေနဲ့ဝင်ငွေရရှိရန်လောက်ကင်တဲ့လုပ်ငန်းကဏ္ဍအပြင်အသေးစိတ်အချက်လက်အစီရင်ခံစာတွေကိုပါထပ်မံထုတ်ပြန်ပေးသွားမှာဖြစ်ပါတယ်။တတိယဆင့်အသေးစိတ်အစီရင်ခံစာမှာထုတ်ပြန်ထားတဲ့ပင်မသကောင်စင်းပေါ်အခြေခံတဲ့စီးပွားရေးကျန်းမာရေးစတဲ့ကဏ္ဍအလိုက်ဆိုင်ရာသုံးသပ်ချက်တွေလည်းပါဝင်မှာဖြစ်ပါတယ်။ဒီအပြင်ကောက်ခံခဲ့တဲ့ပင်မသကောင်စင်းမှာဖော်ပြထားတဲ့ကိန်းဂဏန်းတွေနဲ့ကောက်ခံခဲ့တဲ့ပုံစံလှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေမှာဘလောက်အထိယုံကြည်နိုင်မလဲဘလောက်အထိစစ်မှန်တယ်လဲဆိုတာကိုပါဆန်းစစ်တင်ပြသွားမယ်လို့ဗဟိုသကောင်စင်းကော်မရှင်ကပြောပါတယ်။ဝင်ငွေရရှိဖို့လုပ်ကင်တဲ့လုပ်ငန်းကဏ္ဍဆိုတာကတော့အသက်မိုးဝမ်းကြောင်းတွေအတွက်လုပ်ကင်တဲ့လုပ်ငန်းကိုဆိုလိုတယ်လို့ဗဟိုသကောင်စင်းကော်မရှင်အတွင်းရေးမှူးဦးမြင့်ကျိုင်ကပြောပါတယ်။ဒီအတွက်သက်ဆိုင်ရာစက်မှုလုပ်ငန်းပညာရှင်တွေနဲ့သက်ဆိုင်ရာပညာရှင်တွေအကူအညီကိုယူပြီးစစ်ဆေးကကဏ္ဍတစ်ခုချင်းစီအလိုက်အတည်ပြုချက်ယူထားတယ်လို့ဦးမြင့်ကျိုင်ကပြောပါတယ်။သကောင်စင်းကောက်ယူမှုမှာနှစ်ပေါင်း30အတွင်းပထမအဦးဆုံးကောက်ယူခဲ့တာဖြစ်ပြီးပထမအဆင့်ရှေ့ပြေးလူဦးရေစည်းရင်းကိုတော့2014ခုနှစ်ဩဂုတ်လတရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီမှာမြန်မာနိုင်ငံမှာရှိတဲ့လူဦးရေစည်းရင်းဖြစ်တဲ့လူဦးရေစုစုပေါင်း 51.4 သန်းကျော်ကိုထုတ်ပြန်နိုင်ခဲ့ပါတယ်။ဒုတိယအဆင့်ပင်မသကောင်စင်းထုတ်ပြန်မှုကိုတော့2015ခုနှစ်မေလမှာထုတ်ပြန်ပေးခဲ့တာဖြစ်ပါတယ်။ပင်မသကောင်စင်းကောက်ယူမှုမှာရခိုင်ကချင်နဲ့ကရင်ပြည်နယ်ကဒေသအချို့တွေမှာစည်းရင်းမကောက်ယူနိုင်ခဲ့တဲ့အတွက်လူဦးရေ200ခန့်လုံးဟာခံမှန်းချက်အနေနဲ့သာရှိခဲ့ပါတယ်။ဒါကြောင့်မို့သကောင်စင်းမှာဖော်ပြထားတဲ့မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း53တန်းခွဲမှာခံမှန်းတဲ့လူဦးရေတန်းတန်း2သိန်းကျော်လေးပါဝင်ပါတယ်ရှင်။
မမေခါတင်ပြသွားတာပါရှင်။ VOA ကနေပုတ်ထုံးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ တတရှိများရှင်ကချင်ပြည်နယ်ဆော့လော်မြို့နယ်အတွင်းစီယုံရေးတွားရောက်တဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုဒေသခံပြည်သူစစ်တွေကဖမ်းဆီးမယ်ဆိုပြီးထက်မှန်ချိန်ချောက်တာတွေရှိနေတယ်လို့ပါတီတာဝန်ရှိသူကပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းကိုယ်စားလှယ်လောင်းတွေကိုရိုက်နှက်တာတွေရှိခဲ့ပြီး NLD ပါတီဌာနချုပ်ကဒီကိစ္စတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တွားရောက်တွေ့ဆုံမှုရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလွတ်တော်ကိုယ်စားလှယ်လောင်းတွေကိုအခုလိုချင်းချောက်တာကတော့ဆော့လော်မြို့နယ်မှာဒီလ25ရက်နေ့နေခင်းပိုင်းကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားတာနဲ့ပတ်သက်ပြီး NLD ပါတီကချင်းအမှတ်9ကအမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးကျော်ကျော်ဦးကအခုလိုပြောပါတဲ့
ဒီဆော့လော်ကိုယ်စားလှယ်ဖုံးနောက်သွားတာအဲဆော့လော်ကဘာလဲဒီနမောဇုဆိုရယ်ရွာလေးမှာဟုတ်ကဲ့သူတို့ကအဲ့ပါစီးရဲကြွားရမှာပြန်လာတဲ့ဆာမှာသူတို့လမ်းကြောတာသူတို့ဖမ်းလို့စီးလို့ပေါ့ဖမ်းဖို့ဆိုကိုအဒီဒီစစ်ဖွဲ့ရေဆောက်နေတယ်ဆိုတာအဲဒီတင်ရအောင်နဲ့သူတို့ကအခုဒီဘက်ကိုပြန်ပြီးမသိလာတော့ဘယ်နဲ့ဆော့လော်ကတန်သွားလိုက်ကြ
ဖန်စီမဲလို့ချင်းချောက်ခံရသူတွေဟာဆော့လော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးစော်လိုင်းဆော့လော်၁ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းဦးဆန်ဝေခေါင်လွန်ဆော့လော်၂ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းဦးစာကီတို့ဖြစ်ကြောင်းနဲ့လောလောဆယ်မှာဖုန်းအဆက်အသွယ်ပြတ်နေကြောင်းပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကကချင်းအထူးဒေသတရက်ဥက္ကဋ္ဌလက်ရှိအမျိုးသားလွတ်တော်ကိုယ်စားလှယ်နဲ့ကချင်းအမှတ်9တတိပုဂ္ဂလအမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးစခုံကျင်းကမဟာမိတ်ပါတီတွေဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကလွဲလို့အခြားနိုင်ငံရေးပါတီတွေကိုသူတို့နယ်မြေအတွင်းမှာဝင်ရောက်မဲမဆွဲဖို့တားမြစ်ခဲ့ပါတယ်။စက်တင်ဘာလ29ရက်နေ့မှာတော့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကညှိနှိုင်းခဲ့တဲ့နောက်ကချင်အထူးဒေသတစ်မှာမဲဆွဲလို့ရရှိပြီဖြစ်ကြောင်းကော်မရှင်အတွင်းရေးမှူးကအာမခံပြောကြားခဲ့ပါတယ်။အော်တိုဘာလ12ရက်နေ့မှာတော့ချီပွေမြို့နယ်အတွင်းမှာမဲဆွယ်စည်းရုံးနေတဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုဦးစခုံတင်းရဲ့သားချီပွေမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဦးစခုံရင်းဆောင်တဲ့ပြည်သူ့စစ်အဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့ပါတီဝင်တယောက်ကလည်းဖမ်းဆီးခဲ့တယ်လို့ NLD ပါတီဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးမြကြီးနားခရိုင်ရွေးကောက်ပွဲကော်မရှင်ကဥပဒေအရရေးယူဆောင်ရွက်ဖို့ဆုံးဖြတ်ခဲ့ပါတယ်အခုတကြိမ်ထပ်မံချင်းချောက်ခံရကြိမ်မှာတော့ကချင်အထူးဒေသတစ်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်ရေးကိုတန်တရားရှိလာကြောင်းဦးကျော်ဦးကဆက်ပြောပါတယ
်။တော့ရဒီအတက်အနေရကတော်တော်ဆိုးရင်ရပြီ။ဘလို့ကသွားလို့မရဒီအနေရကိုအစိုးရလည်းဖြေရှင်းသူကလည်းလွတ်လပ်တဲ့တရားမျှတတဲ့ရွေးကောက်ပွဲလုပ်တယ်လို့ပြော။တရားရေးမဖြစ်ဘူး။ဘလို့ကမရှိနိုင်တော့ဘူးလေ။
ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးမမောင်ကွန်ကတော့ဒီဖြစ်ပျက်နဲ့ပတ်သက်ပြီးသူတို့စီကိုတင်ပြလာတာမရှိသေးကြောင်းပြောပါတယ်
။ကျွန်တော်ဘာမှမသိသေးပါဘူးခင်ဗျာ။ဒါတကယ်မှပြက်မလား
။ NLD ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကတော့ကချင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့အခြေအနေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီမှာတင်ပြသွားမယ်လို့ပြောပါတယ်
။ကျွန်တော်ကတော့ပြည်လဲအောင်များများကြိုးစားနေတာပဲ။တစ်ဖက်မိပြောလုပ်မယ်။လုပ်ပြရစီအများအတောင်းဆိုနေတယ်။ကြက်ခိုင်းနေပြီဒီချက်ပါရတဲ့ပြည်
နိုင်ငံရေးလေးလာသူဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပြောဆိုပါတယ်
။အဲကျွန်တော်ကတော့လူမဲ့ဒီတရားမျှတတဲ့ရုပ်ပွဲမဖြစ်နိုင်ဘူးလို့ထင်တယ်ဗျာ။အဲ့လိုမျိုးချင်းချောက်မှုတွေဖြစ်နေတဲ့ message ကြီးဝင်လို့လည်းမရဘူးဆိုရင်ကော်မရှင်ကနေပြီးတော့ဒီနေရာမှာရုပ်ပွဲဖြစ်နိုင်ဖို့အတွက်ဆိုရင်ဒီပြည်သူစစ်တွေကိုကင်တွယ်ထိန်းသိမ်းဖို့လိုတယ်။အဲ့ဒါနဲ့ပတ်သက်လို့တပ်မတော်ကိုအကူအညီတောင်းရမယ်။အဲတပ်မတော်ကအကူအညီပေးတယ်ဆိုရင်တော့အဲသူတို့ကပြောရတဲ့ message ကြီးဝင်တဲ့လူတွေသွားနိုင်မယ်။ရုပ်ပွဲကိုလည်းစောင့်ကြည့်နိုင်မယ်။ဒါကရုပ်ပွဲကကတ်နေပြီဆိုတဲ့ခါကျတော့မဖြစ်နိုင်တော့ဘူးဆိုရင်တော့ကော်မရှင်ကသူကဟိုနေရာမှာကြီးညာသလိုပေါ့ဒီရပိုင်းကြီးညာသလိုဒါရုပ်ောက်ပဲချစ်ပါလို့မဖြစ်နိုင်တော့ဘူးဆိုရင်မဲဆန္ဒနယ်နေတဲ့ဖြစ်ကြီးညာလိုက်ရင်ပို့ပြီးတော့မှကောင်းနေကြတာ
ကချင်ပြည်နယ်အတွင်းမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိတာကြောင့်မြို့နယ်၁၁ခုကကျေးရွာအုပ်စု200ကျော်မှာရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအော်တိုဘာလ၁၂ရက်နေ့ကထုတ်ပြန်ကြေညာထားပါတယ်လောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်ပွားရာမြို့နယ်၄မြို့နယ်ကရက်ကွက်၅ခုနဲ့ကျေးရွာအုပ်စု38စုမှာရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းလည်းထပ်မံကြေညာထားပါတယ်
ဒီရေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9ရက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း9ရက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ Radio Season တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
အေးရဲ့ရွေးကောက်ပွဲအထူးသိုးချက်အစီအစဉ်တွေကိုလည်းကြည့်ရှုအားပေးနာဆင်ကြပါအောင်ရှင်။အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တစ်ခုကိုတင်ဆက်ဖို့ရှိပါတယ်။လာမယ့်ရွေးကောက်ပွဲမှာမဲပေးမဲ့သူတွေအနေနဲ့ကြိုတင်မဲ့ဘယ်လိုပေးရမလဲဆိုတာသောတာရှင်တွေသိပါသလား။ဘသူတွေကကြိုတင်မဲ့ပေးခွင့်ရှိပါသလဲ။ကြိုတင်မဲ့နဲ့ပတ်သက်တဲ့စိတ်ဝင်စားစရာအကြောင်းအရာတွေထဲကတချို့ကိုမဝေဆန္ဒကျောင်းနဲ့စိုက်ထွန်းအောင်လွင်တို့ကတင်ဆက်ပေးထားမှာဖြစ်ပါတယ်။
ကြိုတင်မဲဆိုတာမင်းပေးနိုင်တဲ့အိရာတဲ့လဲနေတဲ့လူတွေအကြောင်းအကြောင်းကြောင်းပေါ့နော်အလုပ်ကိစ္စကြောင်းပဲဖြစ်ဖြစ်ခရီးသွားနေတဲ့လူတွေအားအတွက်ကြိုတင်အကြောင်းကြားထားတဲ့မဲတွေပါရှင
်ကျွန်တော်အင်ဂျင်နီယာကျောင်းသားတယောက်ဘယ်လိုမျိုးပြောနိုင်ကြိုတင်မဲကြိုတင်မဲနဲ့ကြားရကြားရတယ်ငါဒါမဲ့ဘာလို့တေချာပြောလဲတော့ကျွန်တော်လည်းသိမသိ
ကျွန်တော်သိမောက်သားပါခင်ဗျာလောလောဆယ်တော့စုံစမ်းထားတာတော့တကယ်တမ်းသွားပြင်တော့သူတို့ရက်ွက်ရုံအကြောင်းကြားပြီးတော့ကြိုတင်မဲပေးလို့ရတယ်ဆိုတာတော့သိထားပါတယ်
ဆိုင်ရကြားတဲ့အတိုင်းပဲနော်အလှော်ပေါင်းစုံကလူတွေကကျွတင်မဲအကြောင်းကိုသူတို့သိတဲ့မြောက်ကိုပြောပြသွားကြတာလေဒါပေမဲ့ကျွတင်မဲနဲ့ပတ်သက်ပြီးတော့ပြပြဝဝသိထားကြဖို့မရဘူးနော
်ဟုတ်ကဲ့ပါမဝေဆန္ဒရေးဒါဆိုလဲကျွတင်မဲနဲ့ပတ်သက်ပြီးတော့သိထားတဲ့နာတွေကိုပြောပြပေးပါလားခင်ဗ
ျရေကောက်ဝဲလမ်းညွန်နေဖတ်ထားလို့သိနေတာအကိုရဲ့နောက်ပိုင်းရေကောက်ပွဲအတွက်ပညာပေးလုပ်ငန်းတွေလုပ်နေတဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့ရေကောက်ပွဲကော်မရှင်ကိုညီမတို့မေးကြည့်ကြတာပေါ့နော်တကယ်တော့မဲပေးတဲ့နေ့မှာကိုနေနေတဲ့မဲစနားနေမှာမရှိရဲနဲ့တနေရရမှာတင်နှန်းတက်နေတာဒါမှမဟုတ်တခြားနေရာသွားပြီးအလုံးလုံးနေတာဆိုရင်ကျွတင်မဲပေးဖို့စီစဉ်တက်ပါတယ်သူတို့ကိုမဲစနားနေပြင်ပရောက်ကျွတင်မဲလို့ကော်မရှင်ကသတ်မှတ်တယ်လी
ဒါဆိုရင်ကို့မဲစနားနေထဲမှာရှိနေပြီမဲ့ရွေးကောက်ပွဲနေ့မှာမဲရုံကိုမသွားနိုင်ရောဘယ်လိုလုပ်ကြမလဲမဝေစနားရေ
းအဲ့ဒါမျိုးဆိုရင်တော့မဲစနားနေထဲကကျွတင်မဲမျိုးစားထဲမှာပတ်သွားတာပေါ့ကိုဆိုင်ရဲ့ဥပမာမဲယုံကိုမသွားနိုင်တဲ့အနာကြီးဝေဒနာရှင်တွေအသေးအံဖြစ်နေတဲ့ယောဂါတွေတွေနောက်ပြီးအတွင်းလူနာတွေတက်ကြီးရွယ်ကိုမတန်ဆွမ်းနဲ့ကလေးမိဘနေသူတွေအပြင်အချုပ်ကျနေတဲ့သူတွေလည်းကြိုတင်မဲပေးခွင့်ရှိတယ်လी
မဝိဆန္ဒပြောမှာပဲဒီကြိုတင်မဲနဲ့ပတ်သက်လို့ချုံးဝင်ပြီးမဲပေးလို့ရတဲ့သူတွေကိုတည်သွားပြီအဲ့ဒီတော့ဒီကြိုတင်မဲတွေကိုဘယ်ရက်တွေမှာပေးခွင့်ရှိတာလဲဗ
ျမဲဆန္ဒနယ်တွေကကြိုတင်မဲတွေကိုရွေးကောက်ပွဲမတိုင်ခင်နှစ်ရက်အလိုမှာပေးခွင့်ရတာကိုဆိုင်ရဲ့မဲဆန္ဒနယ်ပြည်မကကြိုတင်မဲကတော့နှစ်ပတ်အကြိုမှာခွင့်ပြုတာလေဒါနဲ့ပတ်သက်ပြီးတော့ကျွတင်မဲပေးတဲ့အခါမှာတည်ထားတင်တာတွေကိုရေကောက်ပွဲပညာပေးလုပ်ငန်းကြီးအစဉ်တစိုက်လှုပ်ဆောင်နေတဲ့ဖန်နီရင်အဖွဲ့ကမက်ခင်လင်းငယ်ကအခုလိုပြောပြထားတယ်လေ
ကျွတင်မဲနှမျိုးစလုံးမှာတစိမ့်မနှက်ရဘူးနော်ဘောပင်နယ်ပဲတစ်ချက်တည်းပဲအမှန်အချစ်ကလေးကိုချစ်ပေးပါပြီးရင်ခေါက်ချိုးချိုးပြီးတော့အိတ်ထဲထဲပါပြီးရင်ခါးအိတ်ကိုချိတ်ပိတ်ပြီးတော့အင်းကိုရက်ွက်ရေကောက်ပွဲကော်မရှင်ရှိမှအပ်ထားရမယ်လို့ပြောရဲပေါ့ဒါဆောင်ရံပေါ့နော်ဆောင်ရံနေရတော့ဒီမဲလက်မှတ်ပေါ်မှာဖြစ်စေစာအိတ်ပေါ်မှာဖြစ်စေကို့အမိတိတာထင်ရှားတဲ့ဟာကိုလုံးဝမရေးပါနဲ့ပေါ့ကို့ရဲ့ကျွတင်မဲကတကယ်လျှိုးဝှက်ပြီးတော့ပေးတယ်မဲဖြစ်ပါစေ
ကို့ပေးလိုက်တဲ့မဲကစိတ်ချပါမလားဆိုတာကိုတော့တွေးပူမိတယ်ဗျာခုဆိုရင်ပြည်ပမှာတရားဝင်နေထိုင်တဲ့မြန်မာနိုင်ငံသားတွေတော့မဲပေးနေကြပြီနော
်ဟုတ်တယ်ကိုဆိုင်ရဲ့မဲဆန္ဒနယ်ပြည်မရောက်နေသူတွေကျွတင်မဲပေးလို့ရတယ်ဆိုပြီးတော့ရွေးကောက်ပွဲဥပဒေပုံမှန်45ခါဝေးနဲ့ပုံမှန်45ခါခွဲတွေကဆိုထားတယ်လीဒါပေမဲ့စာရွက်စာတမ်းမရှိဘဲနိုင်ငံသားရောက်နေတဲ့ရွှေပြောင်းလုပ်သားတွေပြည်ပမှာမဲပေးလို့ရအောင်စီစဉ်မထားတဲ့အတွက်ကို့ဒေတာကိုပြန်လာပြီးမဲပေးနိုင်မှုပါဝင်တဲ့နယ်လို့ရွေးကောက်ပွဲလေးလာစောင့်ကြည့်အရက်ပတ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Face ကကိုဆိုင်ရဲ့ကြော်စာမြစ်ကလည်းအခုလိုတိုက်တွန်းသွားပါတယ
်နိုင်ငံသားမှာရောက်နေတဲ့တရားမဝင်ရွှေပြောင်းလုပ်သမားတွေပေါ့လေသွားတဲ့ဟိုကကျွန်တော်တို့ passport နဲ့မသွားကြအောင်တိုင်ယုံမှလည်းသူသွားမဲထည့်လို့မရဘူးအမျိုးတွေ့ရတယ်ဆိုတော့မဲပေးခြင်းနဲ့ဆိုရင်တော့ကိုရဲ့ကိုရွာကိုပြန်ဆက်ပြီးတော့မဲဆန္ဒရှင်စီးရင်ပါလာပါပြီးတော့မဲလာပေးတဲ့ဤတနည်းပဲရှိမယ်နိုင်ငံသားတွေအတွဲမြန်မာနိုင်ငံမှာနိုင်ငံရေးဖြစ်စဉ်မှာ၅နှစ်မှတစ်ခါပဲကျွန်တော်တို့ကျင်းပတဲ့ပွဲမှာနိုင်ငံသားတွေကနိုင်ငံရေးမှာပြင်ပြတဲ့ဆန္ဒရှိရဆိုတော့နိုင်ငံရေးကောင်းဆောင်တွေတည်တဲ့ခါမှာနိုင်ငံရေးကောင်းဆောင်တွေလည်းတာဝန်ခံမှုတာဝန်ယူမှုပို့ပြီးတော့မှမြင့်လာတာပေါ့ဆိုတော့ကျွန်တော်ကတော့ပြန်လာပြီးတော့မှပေးဖို့ပဲတိုက်တွန်းခြင်းနဲ့
ကိုဆိုင်ရဲကြော်သားမြင့်ကပြပရောက်ရှေ့ပြောင်းအလုပ်သမားတွေအတွက်အကြံပေးခဲ့လို့ပဲကျွတင်မဲပေးခွင့်ရတဲ့လူတွေအနေနဲ့အချိန်မီမဲမပေးပြစ်လိုက်ဘူးဆိုရင်မဲပေးတဲ့နေ့မှာပဲမဲရုံမှာလာပေးလို့ရတယ်လို့ရန်ကုန်တိုင်းရေကောက်ဝဲကော်မရှင်အဖွဲ့ဝင်ဦးရဲမြင့်ကလည်းရှင်းပြခဲ့ပါတယ
်ကျွတင်မဲပေးတဲ့ဆိုတာမပေးပြစ်လိုက်တော့ကျွတင်မဲကိုပြန်အပ်ဖို့မပေးရသေးဆိုတာပြရင်မပေးရသေးသေးကြရဲအဲ့ရပြန်သိမ့်ပြီးရင်မဲရုံမှာပေးလို့ရမှာပေါ့ဟုတ်တော့လားဒါကိုသေးချောင်းလုံးအောင်
ငါညောင်းနေလူလူပဲကျွတ်တင်မဲတောင်းသွားတယ်ဟောသူ့မှာကျွတ်တင်မဲသူမပေးပြဘူးသူဒီပြန်ရောက်နေတယ်သူပေးမယ်ဆိုရင်ကိုကတန်ရုံထောက်နေသူမပေးရတယ်မှန်တယ်အဲ့ဒါယူလာပြီသူမဲမှာပေးဒါလက်ခံမဆုံးဆုံးရအောင်အဲ့လိုလုပ်ပေးတာကျွတ်တင်မဲနဲ့ပတ်သက်ပြီးလိုင်းနာတင်တာတွေရှောင်ရှားတင်တာတွေကိုတိလိုက်ရပါပြီနောက်ထပ်တိထားတင်တာကမဲဆနာရှင်တွေကဆိုလို့ရှိရင်ရေကောက်ပွဲနေကြမှာမဲပေးဖို့စ
နယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကဆိုထားတော့မဲပေးခွင့်ရှိသူတွေအနေနဲ့ကိုရထားတဲ့အခွင့်အရေးကိုလက်လွတ်မခံနိုင်ဘူးဆိုတာအသိပေးလိုက်ရပါတယ်ရှင
်ဒီအစီအစဉ်ကို Internews ရဲ့ရွေးကောက်ပွဲပညာပေး Radio ထုတ်လုပ်ရေးအဖွဲ့ကနေစီစဉ်ထုတ်လုပ်ပေးတာဖြစ်ပါတယ်ခုတော့လဲသမားတွေရဲ့ဆန္ဒပြပွဲသတင်းနောက်ဆုံးတင်ပြပါမယ်ရှင် ARD တိုင်းပန်းတနော်မြို့နယ်မြစ်ဝအရေးကြီးကွင်းဒေသကလဲသမားတွေဟာဖိုးလာမင်းကုမ္ပဏီကတင်ထားတဲ့သူတို့ပိုင်တဲ့လက်မြေတွေကိုပြန်ရရေးအတွက်လဲသမား400လောက်ဟာအော်တိုဘာလ29ရက်နေ့ကပန်တနော်မှာဆန္ဒပြခဲ့ကြပါတယ်အကြောင်းဆုံးကတော့ VOA ထိုင်းခြေဆိုင်သတင်းထောက်မိုက်အေးမာကသတင်းပေးပို့ထားပါတ
ယ် ARD တိုင်းပန်တနော်မြို့နယ်ထဲမှာရှိတဲ့မြစ်ဝရေကြီးကွင်းဒေသကကရင်လယ်သမားတွေပိုင်တဲ့မြေကိုအဲ့ဒီဒေသမှာရှိတဲ့ဖိုးလာမင်းကုမ္ပဏီကသိမ်းယူထားတာပါလေယာဉ်မြေပြန်ရရေးအတွက်၃ချိန်မြောက်အဖြစ်ပန်တနော်မြို့မှာဆန္ဒပြခဲ့ကြောင်းဆန္ဒပြခဲ့တဲ့လယ်သမားတဦးကဆိုပါတယ်
ကနပြတာတော့400ကျော်သမူးချလုတ်ကင်စားရတယ်အဲ့ဒီပြည်သာပေါက်လေယာဉ်မြေတို့ကိုယ့်လက်ထဲပြန်ရအောင်အဲ့ဒါဆန္ဒပြခြင်းဖြစ်ပါတယ်ဒီသိမ်းသွားတဲ့ကုမ္ပဏီကလည်းဒါဘယ်တော့တောင်တိုင်းစစ်သားနာကျောင်းကပြီးတယ်ဆိုပြီးတော့သူကစနဲ့ပြောပြီးတော့သူကလက်ချက်စီနေတဲ့သူကသိမ်းသွားတာပဲအခုကျတော့ဆန္ဒပြရဲဆိုတာဒီ၃ချိန်ပြည့်ပြည့်ရှိသွားပြီဒါပေမဲ့အဲ့ဒီကုမ္ပဏီကတော့သူ့ဘောဗမာစကားနားမလည်တဲ့နိုင်ငံခြားတာတယောက်လိုပဲသူ့ဗမာစကားလိုပြောလဲကိုယ့်နေရာမျိုးပြန်ပြောဆိုလဲသူကနားမလည်သလိုမကြားသလိုဒီဥစားဘောနေပြည်တော်ကဘုံမူကြီးသူဒီနေရာမျိုးကိုချက်နဲ့ပတ်တယ်လို့လာရှိသေးတာပဲလာရှိသေးတာလည်းဒီကဘာအကြောင်းမှမပြန်ဘူးအခုပြည်တယ်ကျတော့ချိန်ထားတာတော့9ရက်လောက်ချိန်ထားအခု9ရက်တော့မကဘူးရက်30ကျော်ရှိနေပြီဘာမှအကြောင်းမပြန်ဘူ
းနေသမားတွေကတော့သူတို့ရဲ့ဘိုးဘွားပိုင်မြေတွေကိုပြန်လည်လုတ်ကင်စားတောက်တဲ့အခါမှာပုံမှ448ပုံမှ429စတဲ့ပိုင်နဲ့ကျူးလွန်မှုအကျိုးဖျက်ဆီးမှုတွေနဲ့တရားစွဲဆိုခံထားရပါတယ်အခုဆိုရင်အနည်းဆုံးနေသမား20ကျော်ဟာတရားစွဲဆိုခံထားရကြောင်းကိုလည်းဆက်ပြောပြပါတယ်
ရဲဒိတ်ခရင်နောက်ပိုင်းမှာတရားစွဲဆိုခံရတဲ့နေသမားတွေကတော့အယောက်20ကျော်မကဘူး။ဟာဒီကျိုးဒီခရက်ကိုအုပ်စုရပေါ့
။ဒီထဲမှာလေသမားတွေရဲ့သတင်းကိုလိုက်ခဲ့တဲ့နေမြေကန်သတင်းတော်တဦးကိုလည်းလေသမားတွေနီးတူကုမ္ပဏီကတရားစွဲဆိုထားပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့မိကွန်းတစ်ခုမှာတော့တက်တဲ့ဌာနဆိုင်ရာတွေအနေနဲ့မြေယာတွေကိုလိုအပ်တာတဲ့ပို့ပြီးသိမ်းယူခြင်းမလုပ်ဖို့အတွက်ပြောကြားမှုပါတယ်။နိုင်ငံတဝန်းလုံးမှာတော့စစ်တပ်နဲ့ဌာနဆိုင်ရာစီးပွားရေးလုပ်ငန်းရှင်ကြီးတွေကတင်ဆီထားတဲ့မြေတွေကအများအပြားဖြစ်ပြီးမြေယာပြန်ရရေးတောင်းဆိုနေသူတွေကတော့ပုံမှန်18ခွင့်ပြုမိတ်မရပဲစီတမ်းမှုအပါအဝင်ပုံမှန် 448 ပုံမှန် 429 အကျိုးဖျက်ဆီးမှုပိုင်နဲ့ကျူးလွန်မှုပုံမှန် 905 ခါဝေးနိုင်ငံတော်အကြီးညိုပြက်စီမှုစတဲ့တခြားပုံမှတ်တွေနဲ့လည်းတရားစွဲဆိုထောင်ချခံနေရပါတယ်ရှင
်။မအေးအေးမတင်ပြတော့ပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုံမြင်သားကြအစီအစဉ်ကိုညနေ9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Joru ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဖတ်ရှုနားဆင်နိုင်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တယ်။10မိနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေခင်း10နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီစီစဉ်ကိုည9:00ရဲ့အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အောက်တိုဘာလ28ရက်ပုထုနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေညနေ9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်ထုတ်လွှင့်တဲ့ဒုတိယပိုင်းမှာတော့ရွေးကောက်ပွဲနောက်ဆုံးရသတင်းတင်ပြချက်တွေနဲ့အတူ VOA ရဲ့ရွေးကောက်ပွဲဆိုင်ရာဆွေးနွေးခန်းကိုလည်းကြားရမှာပါဒီဆွေးနွေးခန်းမှာတော့
လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီမဲပေးခွင့်ကပ်ပြားလုပ်တာဟာလာနိုင်ငံရေးပါတီကြီးတွေကပြင်ဆင်နေတဲ့တော့ဒီ
မြမအရေးလေးလာတုံသက်သူဒေါက်တာရံမျိုးသိမ့်ပါရှင်နောက်ပိုင်းမှာတော့အပြည့်အစုံကိုတင်ပြပေးသွားမှာပါခုအရင်ဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေထက်ကကောင်းလို့ပြီးကိုရနိုင်နဲ့မတ်တင်ကြီးထိုက်တို့ကတင်ပြချပါရရှင်
လာမယ့်2025အထွေထွေရွေးကောက်ပွဲမှာမဲပေးနိုင်မယ့်မဲဆန္ဒရှင်စီးရင်ကိုနိုဝင်ဘာ၂ရက်နေ့မှာနောက်ဆုံးအထောက်ပြန်ပေးသွားမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်နေပြည်တော်မှာအော်တိုဘာ29ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကပြောလိုက်တာဖြစ်ပါတယ်။မဲဆန္ဒရှင်စီးရင်မှာတည်ဆုံသူတွေနဲ့မိသားစုဝင်မဟုတ်သူတွေပါဝင်နေတာကိုတာဝန်ခံနိုင်ပါကပယ်ဖျက်ခွင့်လျှောက်ထားနိုင်တယ်လို့လည်းရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးတောင်းဟန်ကပြောပါတယ်။ဒါ့ပြင်မဲပေးခွင့်ရှိသူမဲစင်းမှာမပါလို့လျှောက်ထားတဲ့နေရာမှာထပ်ပြီးမပါလာတာကိုအတိအကျတင်ပြပါကသက်ဆိုင်ရာရက်ကွက်ကြီးရွာကော်မရှင်အဖွဲ့တွေကိုလည်းအရေးယူပေးသွားမှာဖြစ်တယ်လို့သူကပြောပါတယ်။တနေမီအတွင်းမှာမဲပေးခွင့်ရှိသူစည်းင်းကိုလည်းသက်ဆိုင်ရာတက်များမှာကတ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့စက်တင်ဘာ14ရက်နေ့ကနေ29ရက်အတွင်းထုတ်ပြန်ခဲ့တဲ့မဲစင်းမှာမပါတဲ့သူတွေကပုံစံ3နဲ့ထပ်မံလျှောက်ထားလာတာကြောင့်မဲစင်းအရေးအတွက်တိုးလာတယ်ဆိုပေမဲ့လည်းဘလောက်တိုးလာတယ်ဆိုတာကိုတော့ထုတ်ပြန်ပြောဆိုတာမရှိခဲ့ပါဘူး။ရွေးကောက်ပွဲနောက်ဆုံးရလဒ်ကိုတော့သက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးတွေကရွေးကောက်ပွဲပြီးမှကြေညာမှာဖြစ်ပြီးတော့အဲဒီကနေရလာတဲ့ရလဒ်တွေကိုစူးစီးစစ်ဆေးပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနှစ်ပတ်အတွင်းမှာကြေညာပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်တနိုင်ငံလုံးရွေးကောက်ပွဲရလဒ်တွေကိုထုတ်ပြန်ကြေညာဖို့အတွက်ရန်ကုန်နဲ့နေပြည်တော်မှာသတင်းအချက်အလက်စင်တာတစ်ခုဖွင့်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ညွန်ချုပ်ဦးတင်ထွန်းကပြောပါတယ်ခင်ဗျာ။
ကချင်ပြည်နယ်တွင်မှမဲဆွယ်စည်းရုံးရေးဆင်းနေတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်လောင်းတချို့ကိုဒေသခံပြည်သူစစ်အဖွဲ့တွေကထပ်မံချင်းချောက်တာတွေရှိလာနေပါတယ်။ဆော့လော်မြို့နယ်မှာမဲဆွယ်စည်းရုံးရေးဆင်းနေတဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုပြီးခဲ့တဲ့အောက်တိုဘာ25ရက်နေ့ကဖမ်းဆီးမယ်လို့ဒေသခံအာဏာပိုင်တို့ကချင်းချောက်ခဲ့တာဖြစ်တယ်လို့ NLD ပါတီရဲ့ကချင်အမှတ်5ဒေသကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ဦးကပြောပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးစတင်ပြီးတဲ့နောက်ကချင်အထူးဒေသတဲ့ဥက္ကဋ္ဌလည်းဖြစ်လက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးစခုံတရင်ကမဟာမိတ်ပါတီတွေဖြစ်တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကလွဲလို့တခြားပါတီတွေကိုသူတို့နေမြေထွေးမှာမဲဆွယ်ခွင့်မပေးဘူးလို့ပြီးခဲ့တဲ့စက်တင်ဘာလကတားမြစ်ခဲ့ပါတယ်ပြည်내ကော်မရှင်ကညှိနှိုင်းပေးခဲ့ပြီးတဲ့နောက်မှာတော့ကချင်အထူးဒေသတစ်မှာမဲဆွယ်စည်းရုံးခွင့်ပြန်ရခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းဖတ်တဲ့အတွင်းချီပွေမြို့နယ်အတွင်းမဲဆွယ်စည်းရုံးရေးဆင်းနေတဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုဒေသခံပြည်သူ့စစ်အဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့ပါတီဝင်တယောက်ကလည်းဖမ်းဆီးခဲ့ပြီးတဲ့နောက်အခုတခါထပ်ပြီးချင်းချောက်မှုတွေရှိလာတာဖြစ်ပါတယ်။ကချင်ပြည်နယ်တွင်မှာအခုလိုချင်းချောက်အနှောက်အယှက်ပေးတာတွေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြသွားမယ်လို့ NLD ပါတီဗဟိုအလုံးမှုဆောင်အဖွဲ့ဝင်တဦးကပြောပါရယ်အခုတစ်ခေါက်ချင်းချောက်ခံရတဲ့သူတွေကတော့ဆော့လော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးစော်လိုင်းနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းဦးဆန်ဝေခေါလွန်းနဲ့ဦးစာကြီးတို့ဖြစ်ပါရယ်ရှင်
ရွေးကောက်ပွဲကျင်းပဖို့ရပိုင်းလောက်ပဲလိုတော့တဲ့အချိန်မှာမဲဆွယ်စည်းရုံးရေးတွေကလည်းအချိန်မြင့်တက်လာနေပြီးလက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းမဲဆွယ်စည်းရုံးရေးတွေကိုနေပြီးတော့မှအခုရပိုင်းအတွင်းလှုပ်ဆောင်လာနေပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့ပါဝင်တိုင်းငံလုံးမဲဆွယ်စည်းရုံးရေးတွေကိုအချိန်မြင့်လှုပ်ဆောင်လာနေတဲ့အချိန်မှာပဲပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းလာမယ့်ရွေးကောက်ပွဲမှာမဲဆန္ဒနယ်85ရာခိုင်နှုန်းကိုအနိုင်ရဖို့ခန့်မှန်းတယ်လို့ပြောလိုက်ပါတယ်။အော်တိုဘာ24ရက်နေ့အထိစတန်ရတနိုင်ငံလုံးမှာပြည်ခိုင်မျိုးပါတီကိုမဲပေးမဲ့သူအရေးတွက်ဟာ85ရာခိုင်နှုန်းကျော်ပြီဖြစ်တယ်လို့သူတို့ရဲ့ Facebook စာမျက်နှာမှာကြေညာထားပါတယ်။ Soya yung saya nibiro ma, digne botune ga chimbare, bikan pio party, messer, siung buemaro, ana party go talkan durega, saya auto de, tisha de wobido, party lanigo, lumbidole, talkan abigeda.
Shwekawwe, now song yat the ring gown of chatrigo, kuyanine matting, tidoga timpiatora washing, kuro view ee, yukawwe, zagawan eleva. Nanga ye get cup of gory pite, Dalda Kimonio, Dalda Yamio Dene, Usitu Aminone do, and a dinet junkine pompio ye party ye, see on ye keys in way. May ye drap on it, wake up boy yala, chinyame long as in able. View a young on young quet down can talking, so wing up soon with the biat tavarish.
Minawashi, view a 2 year up with Kawaiian Tuesday, did it for a cinema, my power soon be my puburiado, say a doctor came on you, science ya Usitu Ami, Nanga ye get cup of good, or I am within the party.
ဒီမဲတဲ့တေကန်လက်မှတ်တွေပေါ့လေထုတ်ဖို့ဆိုပြီးတော့ဒီသတင်းစာတွေမှာကြော်ညာပြီးပေါ့အဲ့တော့ဒီမဲတဲ့တေကန်လက်မှတ်ရဲ့အရေးကြီးပုံရေးပါပုံလေးကိုနည်းနည်းလေးဘယ်လိုများသုံးသပ်လို့ရလဲမသိဘူးအဲ့ဒီဆက်လန်းကဘယ်ကစလဲဆိုတော့ကျွန်တော်တို့စီမှာတိတ်မကြခင်ကာလတုန်းကရေကြီးမြေပြိုမှုတွေဖြစ်တယ်ဖြစ်တဲ့ခါကျတော့အဲ့ဒီဒေသမှာရှိတဲ့ပြည်သူလူထုတွေချို့ကသူတို့နေအိမ်တွေ တ်ဟိုပြီးခဲ့တဲ့မကြခင်ကာလတုန်းကပဲဥတင်ရေးကသူကစပြီးတော့သူကပြောတယ်ဘာပြောလဲဆိုတော့ဒီလူတွေနဲ့ပတ်သက်ရင်ခုနကတော့တက်တဲ့ကံလက်မှတ်တွေထုတ်ပေးမှာပေါ့နော်မဲပေးပိုင်ခွင့်တက်တဲ့ကံလက်မှတ်တွေထုတ်ပေးမယ်ဆိုတော့သူပြောတယ်ပြောပြီးတော့မှစိတ်မကြခင်မှာပဲဒီဥစ္စာကအဲ့ဒီရေကြီးမြေပြိုကိစ္စတွေမကဘူးတနိုင်ငံလုံးမှာပါဒီစနစ်နဲ့မဲပေးခွင့်ပေးမယ်ဆိုပြီးတော့မှသူကအဲ့လိုလှုပ်လိုက်တယ်လှုပ်လိုက်တော့အတိတ်ပဲကဘာဖြစ်သွားသလဲဆိုတော့ကျွန်တော်တို့ရွေးကောက်ပွဲလုပ်တဲ့ဖြစ်စဉ်ဆိုတဲ့ဟာကဟိုအကုန်လုံးကပွင့်လင်းမြင်သာမှုရှိရှိနဲ့ဒေချာဝိုင်းပြီးတော့စီစစ်လို့ရတဲ့အနေအထားဖြစ်အောင်ဖန်တီးရတယ်တစ်ချက်ကပေါ့နော်နှစ်ချက်ကကြားတဲ့ခါကျတော့လွှတ်ဝက်ပြီးတော့မှမဲပေးခွင့်ရမရဆိုတဲ့ဟာကိုဒါလုပ်ပြရတယ်အဲ့လိုနှစ်ချက်ရှိတဲ့စီမှာမဲပေးတဲ့နေ့ဆိုရင်တော်တော်အရေးကြီးတာပါလူတယောက်ကလာမယ်သူမဲသားထည့်မယ်ထည့်မယ်ဆိုတဲ့ခါကျလို့ရှိရင်ဘာကြောင့်မဲစင်းနေပြည့်စုံရလဲဆိုတော့ဒီလူကတကယ်ပဲမဲပေးပိုင်ခွင့်အရေးရှိတဲ့အရေးချင်းရှိတဲ့လူဟုတ်မဟုတ်ဆိုတာစစ်ဖို့အတွက်ဆိုပြီးတော့မဲစင်းဆိုတာအရင်လုပ်ရတယ်အဲ့တော့အဲ့ဒီမဲစင်းကိုလည်းနိုင်ငံရေးပါတီတွေကစစ်ကြတာပဲတိုင်းနဲ့စစ်တယ်ရှေ့ခေတ်တုန်းကဆိုရင်အခုလည်းတတ်နိုင်တော့သူတို့ကြိုးစားပြီးတော့စစ်တာပဲတမပါပဲနဲ့ထည့်ထားသလားဖေသွားပြီးတဲ့လူတွေလားဒါစစ်ကြတယ်အဲ့ဒါပထမတစ်ဆင့်ပေါ့နောက်တစ်ဆင့်ကြတဲ့ခါကျတော့မဲဆင်းမှာပါသွားပြီဟုတ်ပြီအဲ့ဒီမဲဆင်းရဲ့လူကဒီမှာမဲလာပေးတော့မယ်မဲလာပေးတော့မယ်ဆိုတော့ယူကော့ပွဲကော်မရှင်နီးဥပဒေမှာဗာပြထားလဲဆိုတော့အဲ့ဒီမဲလာပေးမဲ့လူကသူ့ရဲ့မှတ်ပုံတင်ကပ်ပြားကိုသူကပြရတယ်ဒီခါကျတော့မှသာလာတဲ့လူကမဲဆင်းမှာပါတယ်ဒေါကင်ဆိုးဝင်းဒီအန်ဒီကြီးကနေသူ့မအမကြီးကနေပြလိုက်တယ်ဥစားမှတ်ဒီမှာကြီးလိုက်တဲ့ခါကျတော့ဒေါကင်ဆိုးဝင်းတတ်မှန်ကန်တယ်မှန်ကန်လို့ဆိုရင်မဲပေးခွင့်ပြလိုက်တယ်အဲ့ဒီလိုမျိုးအမတ်လောင်းနေပါလေအကုန်လုံးကစစ်ဆေးနိုင်တဲ့အနေအထားဖြစ်အောင်ဥပဒေနည်းဥပဒေထဲမှာထည့်သွင်းထားတယ်ဒါမှသာမှန်ကန်မှုရှိမှာပေါ့ဒါပေမဲ့ဥတင်အေးကရုပ်ောက်ပဲမတိုင်ခင်တပတ်လောက်အလိုမှာခုနကတော့လို့မဲပေးပိုင်ခွင့်ဟိုတက်တင်ကလက်မှတ်တွေထုတ်ပေးမယ်လို့ဆိုလိုက်တဲ့ခါကျတော့ဘယ်သူကထုတ်ပေးမှာလဲဒါ့ကိုအဲ့တော့ तू ကပြောတာကတော့ကော်မရှင်ကထုတ်ပေးမယ်ကြေးရရက်ကြီးကော်မရှင်တွေကအဲ့တော့ရက်ကြီးကော်မရှင်တွေကထုတ်ပေးမယ်ဆိုတော့ရက်ကြီးကော်မရှင်ရုံးနေမှာမနေ့7နိုင်ရနေပြီးတော့ညနေ6နိုင်အထိထုတ်ပေးမယ်တဲ့အဲ့တော့လိုချင်တဲ့ပြည်သူတွေကအဲ့ဒါမှာသွားထုတ်ယူရမယ်သွားထုတ်ယူရမယ်ဆိုတော့ဒီလာတဲ့လူတွေကတကယ်လို့သာကော်မရှင်ကတိတိကျကျနဲ့သူလုပ်တယ်ဆိုရင်တော့ပြဿနာမရှိဘူးကော်မရှင်ကဘက်လိုက်မှုတွေပါလေရှိလာမယ်ဆိုရင်အဲ့ဒီလူကမဲဆင်းထဲမှာမပါပေမဲ့သူတို့ထုတ်ပေးလိုက်ရင်ဒီမဲလက်မှတ်သူရသွားမယ်ဒီလူကလည်းနိုင်ငံသားမှာအလုပ်သွားလုပ်တဲ့လူဖြစ်ချင်းဖြစ်မယ်တခုခုပေါ့နော်အဲ့လိုလူတွေလက်ထဲကိုလက်မှတ်ရောက်သွားရင်အခြားနိုင်ငံရေးပါတီကလူတွေပါလေအမတ်လောင်းတွေကဘာမှမသိရဘူးမဲပေးတဲ့နေ့ကျရင်အမတ်လောင်းကိုယ်စားလှယ်တွေပါအကုန်လုံးကထိုင်ဆောင်နေကြမယ်လာမဲ့လူကခုနကတော့မဲပေးခွင့်တက်တင်ကလက်မှတ်ကိုပြလိုက်ပြီဆိုတာနဲ့မဲဆင်းထဲမှာလည်းပါပြီဆိုတာနဲ့သူ့စစ်ဆေးခွင့်မရှိတော့ဘူးမှတ်ပုံတောင်းခွင့်မရှိတော
့ဘူးမှတ်ပုံတွေ
မပြရတော့မလို့တော့ဘူးလို့ဒီတိုင်းကိုရေးထားတယ်အခုနောက်ဆုံးထုတ်ပြန်ချက်မှာပြစရာမလို့တော့ဘူးအဲ့ဒီလူကတခါတည်းမဲသွားထည့်လိုက်တော့မယ်ဆိုတော့ဒါကြီးကဟိုဘာခေါ်လဲဆိုတော့အမတ်လောင်းတွေအမတ်လောင်းကိုယ်စားလှယ်တွေကမဲလာပေးမဲ့ကရကရှင်ကိုစစ်ဆေးခွင့်မရှိတော့ဘူးဆိုတဲ့အဓိပ္ပာယ်သက်သက်ရောက်တယ်အဲ့တော့သူတို့အနေနဲ့ပြောမှာပေါ့နော်အဲ့ဒီနေ့မှာမဲလာပေးမဲ့လူကနှစ်ချိန်မပေးရအောင်လက်သန်းမှာမှင်တူတာပေါ့ဟုတ်ပြီမှန်ပါတယ်ဒီအဲ့ဒီတနေ့မှာမှင်ကတကယ်ဖြတ်မရခဲ့ဘူးဆိုရင်တော့အဲ့ဒီလူတွေကတော့မဲမပေးနိုင်ဘူးဆိုတော့မှန်တာပေါ့ဒါပေမဲ့ပြဿနာနောက်တစ်ခုရှိတာကကြိုတင်မဲပေးထားတဲ့ပုံစံတွေဒီလူတွေကကိုနဲ့တော့လို့ရက်ကြီးကော်မရှင်တို့ဘာလို့နဲ့ပေါင်းပြီးတော့ဟိုကျွန်တော်တို့ကဖြစ်ရမယ်လို့တော့မပြောဘူးပေါ့နော်ရက်ကြီးကော်မရှင်ကသာမတမာမှုလုပ်မယ်ဆိုရင်သူတို့လက်ထဲကိုမဲပေးပိုင်ကိုလက်မှတ်တွေရောက်သွားမယ်သူတို့မဲလာပေးမယ်ဆိုရင်ဘယ်သူမှစစ်နိုင်မှာမဟုတ်ဘူးစစ်ခွင့်လည်းမရှိဘူး sekuen mesin, mampu ni mesti ya busur, dahulu silum ya busur, debe, pido ada era. Airo bapa pido ada lesur, tu ye maybe balai, juga buat cemba muka sih de season mo, bah sisi silu ya me, alung pun ni mina mushi ya me season, tu pido ada era. Komision ye niu de nale, kaini mushi. Airo mata mampu dia, pila naya, balu lesur, cuti mega, nengah jama aku maybe de usaha, tung tung down pun je me sih de. Di komision ye yai thale harga, alung mo lu tung down salau sih de. Ado tundan zaga, aku macam agama, cuti meri pergi jalan me. Balau pergi thamle sebab jenaruh mati. Air luri kata, naik je, juga buat ni mah. Kena ruang luar aku, mata mampu di luar biro di lama di yayu biro mah mela pergi. Nangai apa di dia, amal lawan ni masih sini musuh dia kajar. Daga cuci di kaum la jenaruh mampu orang. Tuh aku suhi buka kaum la.
Okay wa, ado cuma mesin lor, tiang bilang me. Ado di med mesan nasi entah tegang kapya palusi, mampu ni piasa melusur a.
Titi jaja ini ada. Melulu aku sura titi jaja ini. Aku nampu top yang cemale pala. Melulu aku. Tapi tak kurang sih dah. Di med pegi entah tegang lemah aku tuan menyuruh lusuin o, lara suin tuan mampu ni kapya piasa belum med pegi sih dah. Tegalu med pegi entah tegang lemah aku tuan yurah le, piau doar le, piasi doar le. Dalam yang agak sama juga. Ini mampu ni nampu piasa le. Tegalu entah tegang lemah sih no mampu ni lama piasa melulu. Sisi dah luar le tu mampu ni tau mula sisi gue mesiu.
อะไรลูกเล่าได้เออแต่เด็กกันแล้วมาหูรู้ได้หนูได้ตัวทุกอย่างมาบอกแต่บอกว่าตัวทุกบทตามวิชีเลยบอกมาหูไอ้ที่สัตว์ตัวเราลาทุกเดือนรู้เราตัวทุกปีไหมไอ้ที่รู้เรื่องตัวส่วนเนาะแม่ปีเรื่องสิมาเรื่องกูตัวสิไม่รู้ตัวเดียวเลยลาไม่ทุกอย่างเลยยาเลยแต่ไอ้รู้เราป้าปุ่นเองกับยาอุดยาเลยไหมอ๋อเขาเบียร์เออแม่ปีแม่สันนั่งสิที่แต่เด็กกันกับยาอุดโน้มาลาเดียนี่มาตัวบีว่าทุกสิ่งทุกตัวเลยยาเลยทุกเพื่อนเลยกูว่าแม่ Java, Miss Anna, the day can get Yao, you do all she, Mabonin Bazia, Mabonin, Daro, go, 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 and some church upon, you know? Okay,
well, I'm a dollar, Madame Malo, Yala, but Mabonin at the Cabime, Tiava. Now do a new Tiava. Now, while messing them about it, the China men at the Kuna to Parallel, you know, Paro Lulu Yala.
Double,
right, Madame Mamude, Lucian, Lulu Yala. I don't know, Pit Tanai, or
Pinna,
Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna,
Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Pinna, Tikaro Melama Pere Sura to Mayo Yalu Shen, La Messi Madu Shalu Yabiro, May Pere Longan Pubiro, Simi Chomuyo, and Obiro Tapaka Pianji and Leda, O Nayapati Nine, through maybe Melu, through what Kare, O Shilalu Yarebo, Uyu, Tamalalu Yare. Hello, Leshi Poli, Chano Suina Kuaro, Leshi Pirongu, you go work Komashenga, the Mepe Gwen Kapia, Loda Ha. Nangay party, Jiriga, Pinsin, the day. No, the May Pick or Capiago. Pian be Lodala. La May Pick or Capia, Yibamu, Georgia don Lodala. No, Luri Jarema, a mini Jotu don Lodala. A Talesin Ladia Shi de Lumine. No, Conabo Loco, Sidomi Sunny Lobe. The Mabon de Mapavene, O Pilu Yare and the Taha. O General Padurile, Payale Surau.
สั่นเสร็จพวกเนเน่คัดตัวมาดูจนโทนเลยสั่นเสร็จคนเลยไม่ใช่สั่นเสร็จคนเลยไม่ใช่หรอกเอาล่ะผิดตัวเลยเออแต่ตรอเลโกโหดีย้วยกอกเวนิกะนาละเนี่ยอะเปาะดีโปรซีเจอร์เนี่ยพอเอาทุ่งลงนี่ดิลงมาเป็นอเส้นเนี่ยปูไปแล้วเราชุบทวยหน่อยรู้สึกว่าเมียเนี่ยโอเคป่ะเออแล้วจะไปลงเปียวเลยดีอันเนี่ยปัดตะโลอุ่นอย่างวินโหจนโหชื่อใบมาเลยอ่ะเมบูเลยอุติเนี่ยเปียวเลยค่ะตัวเราเปียวเลยถ้าอุติเนี่ยไม่หนีลงขึ้นไ
ပေါ်ပြီးများလာတယ်ဆိုတော့ထင်ရပါတယ်ရွေးကောက်ပွဲကော်မရှင်ကလည်းလုပ်နေကြပဲအဲ့ကြားထဲမှာနိုင်ငံရေးပါတီတွေကလည်းအသေးချာချာနဲ့လားတအိမ်တဲ့စင်းကိုစူးစမ်းပန်းစားကိုလိုက်ပြီးတော့ဒီဒီ voters education ပေါ့နော်ဆန္ဒရှင်မဲဆန္ဒရှင်တွေကိုပညာပေးလုပ်ငန်းတွေလုပ်နေကြတာပေါ့အခုတခါမဲဆန္ဒရှင်တွေကိုယ်တိုင်ကလုပ်ရမယ်အလုပ်ကလည်းမသေးဘူးအဲ့တော့အားလုံးတာဝန်ကိုယ်စီနဲ့ပေါ့လေအသေးချာမဲတရားပေးဖို့အလုပ်ကိုရှုပ်နေကြတာပဲဆရာအဲ့တော့ဒီဒါမဲ့ရွေးကောက်ပွဲကြီးဟာဒီဒီမဲဆန္ဒရှင်စည်းင်းနေပဲတော်တော်အုံနှောက်ချောက်နေပြီဆရာဆက်ပြောပါဦးဆရာ
အဲ့တော့ဒီကျွန်တော်တို့ခုမြင်တဲ့ဟာလေးပေါ့အများကြီးဟာဒီမဲစည်းင်းကလည်းအရှိကြီးနေဖြစ်မယ်လူက73လေးယောက်ဆိုရင်ဆရာပြောပါ
တတောင်နဲ့တထွာရှိ
တယ်တတောင်တထွာ
ရှိတယ်
အဲ့လောက်အထဲမှာကျွန်တော်တို့ကတက်တဲ့ကိုထုရမယ
်
ထုဖို့လဲဆရာတို့ပြောတာအတိအကျလေးဖြစ်နေ
ဟုတ်တယ်
အဲ့တော့ဒီလိုထုဖို့ဆိုထားပါတော့လက်တုံနဲ့လူတွေပါအားလုံးဖယ်လိုက်အောင် ကျွန်တော်အချိန်ကအများကြီးလိုတယ်ဟုတ်ကဲ့ကျွန်တော်တယောက်တည်းတော့သုံးခုသွားထုတ်ရင်အနည်းဆုံး5မိနစ်ကြာမယ
်
5မိနစ်10မိနစ်ကြာကြာမယ်ဆိုတော့တနိုင်မှာမဲပေးနိုင်တာကောင်တာတစ်ခုမှဆိုရင်လူ12ယောက်ပဲမဲပေးလို့ရတယ်တနေ့ကို10နိုင်ကြီးပေါ့ဗျာထားပါတော့12နိုင်ကြီးနော်အဲ့တော့လူ1200လောက်ကောင်တာတစ်ခုကတော့မဲပေးနိုင်မယ်ဆိုကျွန်တော်ယူဆတာပေါ့ဗျာဟော10ယောက်12ယောက်ဆိုတော့10နဲ့ဆို120ပေါ့120 10ကောင်တာရှိမှ1200ပေးလို့ရမှာပေါ့အဲ့တော့ကျွန်တော်ကောင်တာဘယ်လောက်ခွဲမယ်ဘယ်လိုခွဲမယ်ကျွန်တော်လမ်းနေချင်းချင်းလေးကောင်တာနဲ့ဆိုရင်လည်းသူကတိတ်မကိုက်ဘူးကောင်တာ10ခုတော့ဘယ်လိုမှလုံးလို့ရစရာမရှိတော့ပါလူ1200ပဲပေးရတော့ဘူးအဲ့တော့ကျွန်တော်ဒီကိစ္စတွေကအများကြီးရှိတယ်နောက်တော့ခုနလိုပေါ့ကျွန်တော်ဒီဟာလေးကိုဖြည်းဖြည်းနဲ့ကျွန်တော်နောက်တစ်ချိန်တော့အတွက်ဘူးတော့အများကြီးပြင်ဆင်ဖို့စ조사သွားအောင်ပေါ့လေဒါAmerican တို့ဘာလို့ ਆ ရောဘလို့ဒီမဲပေးရတယ်ပတ်သက်ပြီးတော့ဒေါက်ဆိုဝင်းတို့သူဘလို့အကြံပြုထားတာရှိလဲလို့
အဲ့ဒါတော့ကျွန်မသေချာမသိဘူးဗျာကျွန်တော်တို့ American ပြည်အောင်စုမှာကျတော့မဲပေးတာ electronics နဲ့စနစ်နဲ့တွားတယ်တွားတဲ့ခါကျတော့ computer screen လေးမှာကိုကနှိပ်ရုံပဲတို့ touch screen လေးနဲ့ဆိုတော့နှိပ်သွားရုံပဲဘာမှမခက်ခဲဘူးကျွန်မ Democratic Party ကိုဟိုအားပေးမယ်ဆိုလို့ရှိရင်ကျွန်မနာမည်တော်တစ်ခါလေးကျဆိုရင်ဘယ်ဘက်ကလဲဟိုနာမည်တော်ဖတ်နေတော့ Democratic Party ကိုပဲကျွန်မနှိပ်ပြီးတော့ထွက်လာလိုက်တာပဲအဲ့တော့သိခက်မဟုတ်ဘူးတခါလေအဲ့ဒီဥစ္စာလဲမဲရည်ပြီးသားဖြစ်သွားတာ
ဟုတ်တယ်
ဘာဆိုတော့ electronic နဲ့တွားတာဟုတ်ဆိုတော့ညနေကျမှကောက်ပြီးကြီးနေစရာမလိုဘူးလေသူက electronic နဲ့တခါလေသူကလည်းသူ data ကဝင်သွားပြီးသားပေါ့အဲ့တော့ဒီနိုင်ငံမှာတော့ everything ဘာပဲလုပ်လို့လက်နဲ့လဲရရမယ်လက်နဲ့စီးရင်သွင်းရမယ်ဆိုတဲ့အခါကျတော်တော်လေးခက်ခဲမှာပါ။ရွေးကောက်ပွဲရလက်ကလည်းနှစ်ပတ်အတွင်းကြေညာမယ်လို့ပြောပေမဲ့လည်းတော်တော်ခက်ခဲဦးမှာပါ။အဲ့တော့ရွေးကောက်ပွဲရလက်တော့ဘူးကတော့လိုပါလေးရဲ့လေ။အဲ့တော့ရွေးကောက်ပွဲရလက်နဲ့ပတ်သက်ပြီးတော့ဘယ်လိုများသလိုဟိုရှစ်ဟိုအလားလားပေါ့နော်။နှစ်ပတ်အတွင်းဘယ်လိုကြေညာနိုင်မလဲ။အဲ့ဒါကိုနည်းနည်းစဉ်းစားကြည့်ပြီးတော့သုံးသပ်ပေးပါအောင်။
ကျွန်တော်အမြင်ကတော့ဒီနေဥပဒေမှာရောနောက်ပြီးတော့ကျွန်တော်တို့ဟိုလက်ဆွဲစာအုပ်တွေမှာရောရေးထားတဲ့အနေအထားအရသူကမဲယုံမှာပဲသူကမဲယုံရှိရမယ်အဲ့တော့လင်းနာကြီးမှာမဲယုံပိတ်လိုက်တယ်အဲ့တော့ပေးဖို့ကြံနေတဲ့လူတွေရှိလို့အဲ့ဒီလူတွေကိုဆက်ပေးခွင့်ပေးတယ်ဆိုရင်မှတ်ထားပါလင်းနာကြီးခွဲလောက်မှာပိတ်တယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီအချိန်ပေါ့လေဇာတိဥရုယာကျွန်တော်9နာရီခွဲနဲ့9နာရီ40ကျားလောက်မှာသူကမှောင်မယ်အဲ့တော့အဲ့ဒီမမောင်ခင်ကြားမှာကျွန်တော်အမြင်အားဖြင့်တော့မဲကြီးတာကိုပြအောင်လုပ်တယ်ဘာဖြစ်လို့ဆိုတော့မှောင်သွားတဲ့အချိန်မှာကျွန်တော်တို့နိုင်ငံမှာစိတ်ကြားရတာမီးပြတ်တဲ့ကိစ္စရှိမဲရင်နေတဲ့အချိန်မှာမီးပြတ်သွားရင်နည်းနည်းဝရုံးသုံးကားဖြတ်သွားမယ်။အဲနောက်ပြီးတော့ဥပဒေထဲမှာသူကပြောထားတာကဒီမဲယုံမှာမဲရင်ရမယ်ဆိုပေမဲ့လို့အဲ့ဒီမဲရင်နေတဲ့အချိန်မှာဟဲ့လားပြက်တနာတစုံတရာပေါ်လာရင်အဲ့ဒီမဲရင်တော့ချက်ချင်းရက်ချက်ချင်းရက်ပြီးတော့အဲ့ဒီမဲဘုံတွေကိုချိတ်ပိတ်အကုန်လုံးကိုချိတ်ပိတ်ပြီးတော့သူကမြို့နယ်ရွေးကောက်ပွဲကော်မရှင်ကိုတည်သွားမယ်လို့သူကပြောထားတယ်။အဲ့ဒီအခါကျတော့ကျွန်တော်အမြင်အားဖြင့်အဲ့ဒီလိုပုံစံမျိုးနဲ့ဟဲ့လားပြက်တနာတွေဖြစ်လာခဲ့ရင်ကျွန်တော်အမြင်ကတော့ဟိုရွေးကောက်ပွဲကော်မရှင်ကတာဝန်ယူရမယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲတစ်ခုလုံးဟလာအစဉ်ပြေဖို့ချောမွေးဖို့ဟလာစီမံခန့်ခွဲရေးအပိုင်းအားလုံးကိုเนาะပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့ကအစစ်စစ်ကတာဝန်ယူရမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီလိုပြဿနာတွေပေါ်လာရင်လည်းပဲဟိုရွေးကောက်ပွဲကော်မရှင်အနေနဲ့တာဝန်ယူရမယ်လို့ကျွန်တော်တော့မြင်ပါတယ်
။ဟုတ်ကဲ့ပါအခုနောက်ပြီးတော့အခုဒီရွေးကောက်ပွဲနေ့မှာပေါ့နော်ဒီမဲယုံအတွင်ဂိုင်း900အနေအတွင်မှာဒီမျိုးပေါ့ပါတီနဲ့တက်ဆိုင်ရာတင်ကြတာတို့မှာတို့ဒီအမှတ်တစိတ်တို့ဟိုတက်ဆိုင်ရာတက်နိုင်ဆုံးဆောင်ကျင်မှာဆိုတဲ့ဟာနဲ့ပတ်သက်တဲ့ဘူးစုတာလေးပြောပြပေးပါဦးရှင
်အဲ့ဒါနဲ့ပတ်သက်ရင်ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်လိုက်တယ်ကြေညာချက်ထုတ်လိုက်တဲ့ခါကျတော့မဲယုံပရဝုံအတွင်မှာပေါ့အဲ့ဒါပါတီမဲဆွဲစည်းရုံးရင်းနဲ့ဆိုင်တဲ့အမှတ်တစိတ်တွေဝတ်စုံတွေပါတယ်ဒါတွေဝတ်တယ်ဆိုရင်တော့ဒါတွေကဟိုပြဿနာရှိတယ်ပေါ့တကယ်လို့ပါတီကလူတွေလုတ်တယ်ဆိုရင်အဲ့ဒီပါတီကအရေးယူခံနိုင်တယ်တိုက်ကြတာခံနိုင်တယ်တိုက်ကြပြီးတဲ့အဆင့်ကျတော့မှဘလို့ရေးယူမလဲဆိုတာသူကဆုံးဖြတ်မှာ ው အဲ့ဒါကြောင့်မလို့ချက်ချင်းပဲသူ့နဲ့တပြိုင်နက်တည်းပဲအမိတ်ထွက်ပြီးတာနဲ့ NLD ကတော့သူကြေညာလိုက်တယ်အဲ့ဒီနေ့မှာသူ့ရဲ့ပါတီဝင်တွေကပင်ဒီဝတ်စုံတော်မို့ပါနဲ့အောက်ကကချင်ပစိုးတော်မို့ပါနဲ့ဆိုတော့သူကကြေညာချက်ထုတ်လိုက်တယ်ထုတ်လိုက်တော့ဒါကနိုင်ငံရေးပါတီတွေကိုပြောတာပဲရှိသေးတယ်အများပြည်သူတွေလည်းလိုတယ်အဲ့ဒီနေ့မှာအခုဆိုရင်ပြည်သူလူထုအများစုကဟို NLD ကိုထောက်ခံတယ်ဆိုရင်အနီရောင်ဝတ်စုံတွေဝတ်ကြတယ်ခွတ်တောင်းဒီမှာဟိုပါလေနဘူးစည်းတွေစီးကြတယ်ကြက်ခံရေးကိုထောက်ကိုးစားပေါ့ထောက်ခံတယ်ဆိုလည်းအစိမ်းရောင်ဝတ်စုံတွေဝတ်ကြတယ်အဲ့လိုဟာမျိုးတွေကမဲပေးတဲ့နေ့မှာရောင်မှားပြီးတော့မှဒါမဲုံတွေဝတ်မသွားမိစေဖို့ကတော့တော်တော်ကိုရည်ကြီးတယ်ဟု
တ်ကဲ့ပါအဲ့တော့ကျွန်မအချုပ်ပြောရလို့ရှိရင်မဲဆန္ဒရှင်တွေအနေနဲ့မဲသွားပေးတဲ့နေ့မှာဒီမဲယုံပရဝင်ပေါ့နော်ဒီခိုင်ငါးရအတွင်းဒါမှမဟုတ်လည်းတက်နိုင်လို့ရှိလို့ရှိရင်ဒီနိုင်ငံရေးပါတီရဲ့အမှတ်တံဆိပ်နိုင်ငံရေးပါတီနဲ့ပတ်သက်တဲ့ကိုထောက်ခံတဲ့နိုင်ငံရေးပါတီရဲ့ပတ်သက်တဲ့ဝတ်စုံဒီနှစ်ဖူးစည်းအမှတ်တံဆိပ်အဲ့ဒါတွေအားလုံးတက်နိုင်သမျှဘာမှမပါအောင်ကင်းရှင်းအောင်လုပ်ဖို့အရေးကြီးတယ်ဆိုတာကိုအသိပေးတာပါရှင့် တော့ဆရာအနေနဲ့ရောဒီရွေးကောက်ပွဲကြီးကနီးလာတာလည်းမြန်အားလုံးရင်ခုန်နေကြပါလေဆရာပြောပါအောင်ဆရာ
အင်းမော်လေးကျွန်တော်တို့တကယ်တည်းဖြစ်သွားတာတော့ဒီချုပ်တင်မဲ့ကိစ္စမှာတော့အကုန်လုံးကတောင်းတောင်းဖြစ်ပြနေဖြစ်သွားတဲ့ကိစ္စကတော့တော်တော်အရေးကြီးတယ်ဒီချိန်မှာတော့တို့ပြောင်းဖို့လိုပြီဆိုတော့တကဘာလို့သိပါလဲဒါလည်း electronic ကြောင့်ပဲဖြစ်တယ် Facebook ကြောင့်ပဲဖြစ်တယ်သို့တော်လည်း Facebook ကိုတခခုပေါ့လေကျွန်တော်တို့ဒီ click လောက်တာမှိုင်းလဲပြဿနာပေါ်နိုင်တယ်အခု2ရက်ကိုအရေးယူလာပြီလို့ကျွန်တော်တို့သိရတယ်အဲ့တော့ဒီလိုမျိုးကျွန်တော်ကတကယ်ပဲအမှန်တကယ်သူလောက်လားသူမလောက်လားလည်းမသိဘူးသို့တော်လည်းကျွန်တော်တို့ဒီ Facebook နဲ့ဒီ electronic ကိစ္စကြီးဟာတပြည်လုံးမှာ노ကြလာတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်ဒီရွေးကောက်ပွဲနီးလာတဲ့ခါမှာပြဿနာကတော့အကြီးကြီးအကြီးကြီးဖြစ်လာတယ်။ဒါပေမဲ့ပြည်သူလူထုအသိဉာဏ်တော့ဟောချက်ချင်းချက်ချင်းဖြည့်ရှင်းနိုင်တယ်လို့လည်းကျွန်တော်ယူဆပါတ
ယ်။ဟုတ်ကဲ့ပါ။တစ်ဖြည်းဖြည်းနဲ့တော့တိုးတက်မှုတော့တွေ့လာပြီပေါ့နော
်။ဟုတ်ကဲ့
။စကားမဆက်ပြောအောင်မယ်ဆိုလို့ရှိရင်ဒီရှမ်းပြည်နယ်ဒေသမှာဒီမိုင်းရှူးရဲ့တိုင်ရန်ရဲ့ကြေးသီးရဲ့ပေါ့နော်။အဲ့ဒီမြို့နယ်၃ခုမှာဒီရွေးကောက်ပွဲမကျင်းပဘူးဆိုပြီးတော့ဒီရှမ်းပါတီတခုကပေါ့ဟိုအစိုးတင်သွင်းနေဆိုကြားသိရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးဦးစီးစောင်မျိုးဘယ်လိုများသုံးသပ်လို့ရလဲရှင
်ဒါနဲ့ပတ်သက်လို့ဟိုတိတ်မကြခင်သေးခင်တုန်းကဆိုရင်ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကျင်းပခြင်းမပြုနိုင်တဲ့မြို့နယ်၅ခုရဲ့ပြီးတော့မှနောက်ရက်ကွက်နဲ့အဲဒီခြေရွာအုပ်စုတွေကိုသူကကြီးညာစီးရင်တဲ့ကွာသူကကြီးညာခဲ့တယ်ကြီးညာခဲ့တဲ့ခါကျတော့သူမကြီးညာခင်တုန်းကကာတာစင်တာကနေပြီးတော့မှဒုတိယမြောက်အစီရင်ခံစာသူထုတ်ပြန်တယ်အဲ့ဒီအစီရင်ခံစာမှာသူကဘာပြောထားသလဲဆိုတော့အခုလို့လုံတော့မယ်ဆိုရင်ပေါ့ဥပမာနေမက်ဆနနေမြေတစ်ခုကိုဒါမဲပေးဥပုသ်ပေါ့နော်ရုပ်ောက်ပဲမကျင်းပနိုင်ဘူးလို့ကြီးညာမယ်ဆိုရင်ဒီတိုင်းမလုပ်ပါနဲ့သူကဘာပြောဆိုတေချာစီကန်းတစ်ခုတော့ချမှတ်ထားပါဘလို့အခြေအနေမျိုးရောက်လဲဘလို့ပြဿနာတွေပေါ်နေလို့လဲအကြောင်းရှိရမှာပေါ့လေအဲ့ဒီအကြောင်းမျိုးကြကြနနလုတ်ပြီးတော့မှသာအဲ့ဒီအကြောင်းနဲ့တိုက်ဆိုင်တဲ့နေရာတွေတိုက်ဆိုင်တဲ့မြို့နယ်တွေကိုအဲ့လိုမျိုးကြီးညာဖို့ဆိုတော့ तू အကြံပေးထားတယ်ဒီလိုမှမဟုတ်ဘူးဆိုရင်ကော်မရှင်ကသူ့သဘောနဲ့ तू ကြီးညာမယ်ဆိုရင် तू ထောက်ခံခြင်းနဲ့အဲ့ဒီပါတီတွေကနေပြီးတော့မှဟိုရှုံးချင်ရှိတဲ့နေရာတွေမှာအဲ့လိုမလုတ်ဘူးဆိုရင်ခက်ကုန်မှာပေါ့ကာတာစင်တာအဲ့လိုထောက်ပြရတာဒါကြောင့်မလို့ခုနကတော့နေရာ၃ခုနဲ့ပတ်သက်ရင်လည်းကျွန်တော်နားလေတာကဘလို့စီကန်းချက်ချမှတ်ထားတယ်လေအဲ့ဒီစီကန်းချက်နဲ့ kait ni de so yin do da belu lou a mle so tru sin sa yum bo a thei be ya ba le so ro ho wa tin pya tha le ha ga di cha pyu ba di ya tin pya tha la myu ne thong khu lo tu a pyo tha le da mae de ge de ge ja ro u ma chano pyo pya me ho ma bi di ba le kachin bi ne le ya song bra bo ne mie ro naw de chu in chan yan lo ba lo so yin ne mie de khu long go ယူကပွဲလုံးထိုင်တာမဟုတ်ဘူး။နေမီအများကြီးပဲအဲ့ဒီမှာထားလိုက်ပြီးတော့မှတချို့နေမီဆိုကျွန်တော်မှတ်မိတော့အင်ဂျန်ရံမှာဆိုရင်ဟိုလူ1000တောင်မရှိဘူးမဲပေးနိုင်တဲ့လူက1000အောက်ပဲရှိတယ်။အဲ့1000အောက်ပဲရှိတဲ့မဲဆန္ဒနေမီတောင်မှယူကပွဲလုံးလို့ရရင်ဒီထဲမှာလည်းတကယ်တကယ်အဲ့လိုပြဿနာဖြစ်နေတာမဲယုံဘယ်လောက်ရှိမလဲ။ဒါတွေမလုံးနေပေါ့။အဲ့တော့မြို့နယ်တွေမှာတော့ဒါမြို့နယ်တစ်ခုလုံးနေတော့ကျင်းပဖို့ဆိုပြီးတော့လုံးလို့ရတယ်။အဲ့တော့ယူကပွဲကော်မရှင်ကစီကန်းနဲ့အညီလုံးတင်တယ်လို့တော့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့အဲ့ဒီနိုင်ငံရေးပါတီနှစ်ခုအားပြိုင်နေလို့ရောသုံးသပ်လို့မရဘူးလားရှင်
အဲကျွန်တော်မြင်ကတော့ဒီခုပေါ့လေကြားပြူပါတီကအဲကျွန်တော်တတင်းထဲမှာဖတ်ကြည့်ရတဲ့ခါကျကြားပြူပါတီကအဲ့ဒီမျိုးနယ်၃ခုမှာသူကအားနည်းနေတယ်အဲ့တော့ကြားကောင်းပါတီပေါ့လေဦးခွန်ထွန်းဦးတို့ရဲ့ကြားကောင်းပါတီကကြတော့အဲ့ဒီမျိုးနယ်၃ခုမှာအယောင်အားကောင်းတယ်အဲ့ဒီအခါကျတော့ကျွန်တော်မြင်ကတော့ရွေးကောက်ပွဲကိုရွှေ့ဆိုင်းဖို့ဆိုတာကိုဟလာပြောထားတဲ့အဲ့ဒီဒေတာမှာအပြည့်ခတ်ရက်စဲအောင်ဟလာတမရုံနဲ့တိုင်းသားလက်နက်ခိုင်ဖွဲ့စည်းတွေကြားမှာအပြည့်ခတ်တယ်မရှိအောင်အဲ့တိုင်းသားပါတီတွေကဟိုကျွန်တော်အများအဖြစ်ပေါ့လေတိုက်တွန်းတယ်လို့မြင်တယ်နောက်ပြီးတော့ဟိုတစ်ဖက်ကကြည့်လို့ရှိရင်လေကျွန်တော်ဆိုရင်တာတစ်ခုကရွေးကောက်ပွဲအရင်နီးကပ်တဲ့အချိန်ကြတော့မှကိုစီတော်အောင်မြင်ပြောသလိုမျိုးဟုတ်လားဟိုနိုင်ချေနဲတဲ့မဲဆန္ဒနေတွေကိုရွေးကောက်ပွဲမလုပ်တော့ဘူးဆိုပြီးတော့ကြီးညာလိုက်ရင်အဲ့ဒီအတွက်ပြင်ဆင်နေတဲ့လူတွေလည်းအားလုံးပက်လက်မောမယ်နောက်ပြီးတော့တကယ်ရွေးကောက်ပွဲအပြီးမှာလာလွတ်တော်တွေကိုရောက်လာမယ်ကိုစလင်အချိုးစားရတယ်အပြောင်းလဲတွေဖြစ်သွားမယ်အဲနောက်တစ်ခုကဥပဒေထဲမှာအားနေတာကလေခုနပြောသလိုရွေးကောက်ပွဲကော်မရှင်ရဲ့လုံပိုင်ခွင့်ထဲမှာဒီရွေးကောက်ပွဲရှေ့ဆိုင်နိုင်တဲ့အနေထားယူကိုသူကပေးထားတယ်ဒါပေမဲ့ကျွန်တော်မတွေ့တာကဘာလဲဆိုတော့ဟိုသူကအကြောင်းပြချက်တစ်ခုပေါ့လုံခြုံရေးနဲ့ကျွန်တော်တို့ဟိုလုံခြုံရေးအကြောင်းပြချက်ရဲ့အဲနောက်တစ်ခုက
ရေဗီယူလူပေးတ
ယ်အဲသဘောဘေးအန္တရာယ်ဒီနှစ်ခုကိုသူကအဓိကပြောတယ်အဲ့တော့ဒါလည်းပဲခုနကပြောလို့ဥပဒေချောင်းရဆိုရင်ကျွန်တော်အမြင်အပြင်ဒါတစ်ဖက်သက်ဆန်လုံးနဲ့တော့လုံးပိုင်ကုန်းတွေအများကြီးကိုစုပုံပေးထားတဲ့သဘောမျိုးတက်ရောက်တယ်လို့မြင်တယ်
။ဟုတ်ကဲ့ပါ။အခုဒီဟိုစီယုံကြီးမဲဆွယ်စီယုံကြီးကာလမှာနှစ်ဖက်ပေါ့လေဟိုနှစ်ဖက်ဆိုတာဟိုဆန့်ကျင်ဘက်အဖွဲ့အစည်းဒါမှမဟုတ်ပြိုင်ဘက်အဖွဲ့အစည်းတွေနဲ့ပေါ့အချင်းချင်းဒါမှမဟုတ်ထောက်ခံသူတွေပေါ့ တိုင်တန်းတဲ့အမှုတွေပေါ့တော်တော်လေးကို60ကျော်လောက်ရှိပြီဆိုပြီးတော့ဒီရွေးကောက်ပွဲကော်မရှင်ကမနေ့ကတော့ပြောပါတယ်အဲ့တော့ဒီလိုမျိုးအမှုတွေပေါ့တိုင်တန်းတဲ့အထက်မှာရေးရေးပိုင်တဲ့အမှုပါတယ်လို့တကယ်တမ်းအမှုဖွင့်ရမယ်အမှုတွေလည်းရှိတာပေါ့လေအဲ့တော့ဒီလိုမျိုးနှစ်ဖက်အတိုက်အခိုက်ပြီပေါ့လေဆရာအဲ့တော့အဲ့အရာတွေနဲ့ပတ်သက်ပြီးတော့ဟိုစဉ်စဉ်ချင်းချင်းလောက်ကြဖို့ကောင်းသလားဒါမှမဟုတ်ရှေ့ဆက်ပြီးတော့ဒီလိုပဲဟိုပေါ့လေပြိုင်ကြမယ်သူနိုင်ကိုနိုင်အပြိုင်ကျဲကြမယ်လို့လို့ရင်ကောင်းမလားဆရာ
အဲ့တော့တကယ်တော့တရားဥပဒေစိုးမိုးရေးဆိုတော့တရားရုံးရောက်ရင်တော့တရားဥပဒေစိုးမိုးရေးဖြစ်တော့တရားရုံးမရောက်ရင်တော့ဥပဒေမစိုးမိုးဘူးပေါ့အဲ့တော့တကယ်တော့ကျွန်တော်တို့ကအခုအချိန်မှာတော့ဟောအမနမတိုင်းပြည်ကလည်းနုနုဆိုရှယ်ဟိုလင်းကဆိုရှယ်လစ်ကနေပြီးတော့အာနာရှင်နဲ့အခုဒီမိုကရေစီအပြောင်းပေါ့အပြောင်းလေးကအမနမတိမ်မွေ့တဲ့အချိန်လေးမှာတော့တော့တယောက်သီးခံပြီးတော့နေကြရမယ်ထင်ပါတယ်ဟောအာနာယပါတီကလည်းမှားတာတွေအများကြီးရှိတာပဲဒီအတိုက်ခံတွေကလည်းမှားတာရှိမှာပဲအဲ့တော့သူတို့တွေအကုန်လုံးကြည်နိုင်ပြီးတော့တို့တော့ဖြင့်ဒီဟာတော့တင်မုန်းချီပြီးတော့တို့ကလှုပ်သွားကြမယ်ဆိုရင်တော့အများကြီးကောင်းတာပေါ့သို့တော်လည်းဟောခုနကျွန်တော်ပြောလို့တရားဥပဒေစိုးမိုးရေးကလည်းတိုင်းပြည်မှာအရေးကြီးတော့လေဒါလေးတွေကနှစ်ဖက်မျှအောင်လို့ကျွန်တော်ယူဆပါတယ်
ကဲအခုဒီနိုင်ငံတကာကဲခတ်လေးလာရေးအဖွဲ့တွေရောပြည်တွင်းကဲခတ်လေးလာရေးအဖွဲ့တွေရောပေါ့အခုသွားကြမယ်အသီးသီးပေါ့လေဒါပေမဲ့သူတို့ရဲ့တာဝန်ပေါ့ဒီနိုင်ငံတကာကဲခတ်လေးလာရေးအဖွဲ့တွေကပြောတာသူတို့ကဒီရွေးကောက်ပွဲကိုအကဲခတ်စောင့်ကြည့်လေးလာယူနေအစည်းအဝေးတင်သွင်းဖို့ပဲရှိတယ်ဝင်ရောက်ဆက်ဖက်ဖို့မရှိဘူးတဲ့ဒီရွေးကောက်ပွဲရဲ့ရလတ်အပေါ်မှာလည်းသူတို့ကဒီမြေုံမြင့်တဲ့အတိုင်းပဲပေါ့နော်သူတို့မှဘာမှဆုံးဖြတ်ပိုင်ခွင့်မရှိဘူးသူတို့ဒီလုံးဝအကဲခတ်ပုတ်တဲ့အဆင့်အနေနဲ့သာတုံးသက်ပြီးတော့လိုအပ်တယ်လို့အကြံပြုထောက်ခံချက်အစီအခံလိုက်တင်သွင်းသွားဖို့ပဲရှိရလို့ပြောပါရတယ်။အဲ့တော့ကျမတို့အားလုံးဒီရွေးကောက်ပွဲကိုမြန်မာနိုင်ငံရဲ့ဒီနိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကိုဟိုရင်ခုန်စွာနဲ့ပဲဆက်ပြီးတော့စောင့်ကြည့်ကြရအောင်ပေါ့နော်။ဒီကနေ့ဆင်းနေပွဲမှာပါဝင်ဆင်းနေပေးတဲ့ဆရာဒေါက်တာခင်ပေါင်ညိုရဲ့ဆရာစာရေးဆရာဦးစီသူအောင်မြင့်ရဲ့ကဲခတ်ပုဂ္ဂိုလ်ကြီးဒေါက်တာညာမျိုးသိန်းတို့ကျေးဇူးအများကြီးတင်ပါတယ်ရှင့
်။ကျေးဇူးတင်ပါတယ်
။ကျေးဇူးပါဗျာ
။ကျေးဇူးတင်ပါတယ်။
VOA ရဲ့ရွေးကောက်ပွဲစကားဝိုင်းကိုတင်ဆက်ပေးခဲ့တာပါရှင် VOA ကနေကဏ္ဍအပေါင်းစုံကိုထုတ်လွှင့်ပေးနေပါတယ်ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတဲ့တေးတချင်တွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0939382555လေးကိုခေါ်ဆိုနိုင်ပါတယ်စာရိုက်ကနေဆက်သွယ်လို့ရတယ်ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ပဟိုစာလိုက်ကြီးရန်ကုန်မြို့ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်ပုတ်ထုံးနေညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့ပါပါခုကြံနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင
်ဒီတရင်မှာနောက်ပိုင်းဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာကျင်းပမယ့်စီးပွားအခြေအနေဆိုင်ရာနိုင်ငံဆောင်အစည်းအဝေးတွေကိုအီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖြစ်ရောက်မယ်လို့ပြောခွင့်ရအမျိုးသမီးတူကဒီကနေ့ပြောပါတယ်အမေရိကန်ကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဦးဆောင်ပြီးတော့တက်ရောက်မှာပါဘယ်လိုအစည်းအဝေးမျိုးမှာမဆိုအီရန်နိုင်ငံပါဝင်တက်ရောက်တာဟာအမေရိကန်နဲ့တခြားအနောက်အင်အားကြီးနိုင်ငံတွေဘက်မှာအပြောင်းအလဲတစ်ခုဖြစ်တာကိုပြတဲ့သဘောဖြစ်နိုင်ပါတယ်ဆူလန်လာကရထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်တာကလွဲလို့တခြားကိစ္စတွေမှာအီရန်နဲ့ပတ်သက်တာကိုကန့်သတ်ဖို့အမေရိကန်နဲ့အနောက်နိုင်ငံတွေကကြိုးစားထားတာပါတောင်တရုတ်ပင်လယ်တွင်မှာတရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ကျွန်းစုတွေနဲ့တန်တာကြောက်တန်းသားရေပြင်ကိုအမေရိကန်ပြည်ထောင်စုကစစ်သင်္ဘောတစ်စင်းလွှတ်တဲ့ပေါ်တရုတ်နိုင်ငံကပြစ်တင်ဝေဖန်လိုက်ပါတယ်အမေရိကန်ဘက်ကတော့အဲ့ဒီလိုကင်းလှည့်လုပ်ငန်းမျိုးတွေနောက်ထပ်လုပ်သွားအောင်မယ်လို့ခိုင်မာပြောပါတယ်အင်္ဂါနေ့ကစစ်သင်္ဘောလွှတ်တဲ့လို့ရဲ့အတွက်ရေဝင်ကောက်ကွက်ဖို့တရုတ်နိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Max Bogus ကိုဆင့်ခေါ်ခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ဒီလိုရဟာတရုတ်တို့ကနယ်မြေပိုင်ဆိုင်တယ်လို့အငင်းပွားဝယ်ပြောထားတာကိုအမေရိကန်တို့ကပြောင်းစင်ခေါ်လိုက်တဲ့လို့ရဖြစ်မြင်ကြပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ၈ရက်နေ့ကျရင်ကျင်းပမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေလာဖို့ပြည်တွင်းပြည်ပအဖွဲ့အစည်း55ဖွဲ့ကလေလာသူပေါင်း6000ကျော်ကိုခွင့်ပြုထားတယ်လို့တရုတ်ဆိုရပိုင် CCTV သတင်းတပုတ်မှာဖော်ပြထားပါတယ်။အတည်ပြုပေးထားတဲ့လေလာသူ6921ယောက်ထဲမှာ6400ကပြည်တွင်းကစောင့်ကြည့်လေလာရေးအဖွဲ့တွေကဖြစ်ပြီး321ယောက်ကပြည်ပစောင့်ကြည့်လေလာရေးအဖွဲ့တွေကဖြစ်တယ်လို့သတင်းမှာဖော်ပြပါတယ်။ဒီလိုတွေဟာရွေးကောက်ပွဲမဲဆွယ်စည်းရုံးတာတွေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစောင့်ကြည့်လေ့လာကြမှာပါရွေးကောက်ပွဲကာလတစ်လျှောက်ဥရောပသမဂ္ဂ EU ရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးဘွဲ့ EOM ကစောင့်ကြည့်လေ့လာပြီးမြန်မာရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုလုံးအပေါ်ပြည်ပြည့်စုံတဲ့လေ့လာသုံးသပ်ချက်တစ်ခုကိုလုပ်သွားမှာပါမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အစဉ်ဟာဒီနှစ်မှာကြာဆင်းသွားပြီးအင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ်အမေရိကန်အခြေစိုက် Freedom House အဖွဲ့ကသတ်မှတ်လိုက်ပါတယ်အင်တာနက်လွတ်လပ်ခွင့်အကောင်းဆုံးနိုင်ငံကိုအမှတ်၃ညအစိုးရနိုင်ငံကိုအမှတ်တရပေးပြီးအဆင့်ခွဲသတ်မှတ်တာမှာမြန်မာနိုင်ငံကို63မှတ်ပေးထားတာကြောင့်ပြီးခဲ့တဲ့နှစ်ကအမှတ်60နဲ့ဒစိတပိုင်းလွတ်လပ်တဲ့နိုင်ငံအဖြစ်သတ်မှတ်ခံခဲ့ရတာကနေအဆင့်ကျသွားတာပါဒီကနေ့ထုတ်ပြန်တဲ့2015ခုနှစ်အတွင်းအင်တာနက်အသုံးပြုမှုလွတ်လပ်ခွင့်ဆိုင်ရာ Freedom House အဖွဲ့ရဲ့အစီအစဉ်စာထဲမှာအဲ့လိုသတ်မှတ်ထားတာဖြစ်ပါတယ်အထူးသဖြင့်အင်တာနက်အသုံးပြုသူတွေရဲ့လွတ်လပ်ခွင့်အခြေအနေကျဆင်းသွားတယ်လို့ Freedom House အဖွဲ့ကပြောပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20 NIT လိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ51 kHz 5.95ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.